nu morana dia mana ja mi che sa cha amya we chin ma pyu lo mi ma mya sa cha chang dai tu la yau pi do kutu kaung mo pyu ja de kutu shin mya ne kutu long nan mya go phou nya che u soa hwan myaw nu mo ta ru kho so nai bu atwa che u soa phat ja pe ba me shin ni ta da na ro ne 2554ခုနှစ်မြန်မာဘောဇာတက္ကရာ1383ခုနှစ်ဥရကူလာဇန်25ရက်ဥရကူလာဖြစ်နေ့ခရစ်နှစ်2011ခုနှစ်ဧပြီလ18ရက်မြန်မာနှစ်ဆန်းနှစ်ရက်တနင်္လာနေ့အချိန်ခါမှာစကိုင်းတောင်ရုံမြတ်စွာဘုရားကျောင်းတိုက်သို့လာရောက်ပြီးတော့ပေါင်းစုပြီးတရားသီလစာကပညာလေးပြတရားအညီများထားပြီးတော့ကုသိုလ်ကောင်းမှုပြုကြတယ်ကုသိုလ်ရှင်များကမန္တလေးမြို့စက်မှုတက်မှာနေထိုင်ကြတဲ့ဥပြုံချူဒေါခင်နန်းကျင်ဥသိမ့်ထွန်းဒေါ်နန်းပေါင်းဥထွန်းအောင်ဒေါ်အာရင်ဥအောင်ကျော်စုဒေါ်စိန်သေးညီမဒေါ်စိန်အေးဥအောင်ကြည်ဒေါ်တောင်းစိန်အမကြီးဒေါ်လာရင်ဥကျော်စင်ဒေါ်အေးစွန့်တို့မိသားစုများဖြစ်ပါတယ်မိမိတို့မိသားစုများကတကူလာဇန်ဥတကူလာဇန်25ရက်ဥတကူလာပြည့်နေ့မှာလည်းပဲမြတ်စွာဘုရားတန်ဃာတော်အရှင်မြတ်အပေါင်းကိုနေ့လယ်ခါမွန်မြတ်သောဖဲ့ဖွဲ့ဘောဇင်စွန့်များဆက်ကပ်လှူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုကိုပြုလုပ်ကြတယ်မနက်ဖြန်ဥဒကူလာပြီကျော်တရက်နေ့မှလည်းပဲတန်ဃာတော်အရှင်မြတ်ပေါင်းအားအာယုံစွန်းနေစွန်းများဆက်ကပ်လှူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုများပြုလုပ်ကြရတယ်။ကြွားရောက်လာတဲ့ဓမ္မမိတ်ဆွေများနဲ့ကျောင်းတိုက်အတွင်ရှိယောဂီသူတော်စင်တို့အားလည်းပဲတရားဖြူပွေကြွေမွေအခမ်းကြခြင်းဒီကောင်းမှုကိုလည်းပြုလုပ်တယ်။ဥအောင်ကြည်လိုင်ဒေါ်လက်လက်ဥငယ်လေးဒေါ်တန်တန်ထေမိသားစုတို့ကလည်းပဲညနေအချိန်မှာဆေးပစ္စည်းဖြော်ရည်များမပြောသည့်ဖြော်ရည်ကြံရည်ဖြော်ရည်များဆက်ကပ်လှူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုများကိုပါဝင်ပြီးတော့ပြုလုပ်ကြတယ်။မြတ်စွာဘုရားနာယကဆရာတော်အတွက်သင်္ကန်းတစုံထီဖနက်ရက်တောင်နဝကမ္မ5000ကျပ်တန်ပစ္စည်းများလှူဒန်းခြင်းတန်ခိကအဖြစ်နဲ့တန်ဃာတော်များလိုအပ်ရာရာသုံးစွဲဖို့သင်္ကန်းနှစ်စုံထီနှစ်လက်ဖနက်နှစ်ရံရက်နှစ်ချောင်းနဝကမ္မ5000ကျပ်လှူဒန်းခြင်းဥဟံမြင့်ဒေါခင်နှင်းသက်မိသားစုကတန်ခိကအဖြစ် 15000 ကျပ်တန်ပစ္စည်းများလှူဒန်းခြင်းဥအောင်ကြည်လိုင်တော်လက်လက်ချစ်စုမိသားစုကတန်ခိကအဖြစ်နဝကမ္မ10000ကျပ်တန်ပစ္စည်းများလှူဒန်းခြင်းဥငယ်လေးတော်တန်တန်ထေးမိသားစုကလည်းတန်ခိကအဖြစ်နဝကမ္မ10000ကျပ်တန်လှူဒန်းခြင်းဥအောင်ကျော်စုဒေါ်စိန်ထေးမိသားစုကတန်ခိကအဖြစ်နဲ့နဝကမ္မ3000ကျပ်တန်အဆက်တော်ပစ္စည်းများလှူဒန်းခြင်းဆိုပြီးတော့အလုံးစုပေါင်းပြီးကုသိုလ်ကောင်းမှုလုပ်ကြတယ်စောစောကလည်းပဲတရဏဂုံ3ပါးနဲ့တကဝ10ပါးသီလကိုခံယူဆောက်တည်ကြရတယ်ယခုလည်းပဲဖရာရှင်ဟောကြားတော်မူခဲ့တဲ့တရားတော်များကိုတရားကြည်ပြုနာယူရခြင်းဆိုတဲ့ဒါနသီလဘာဝနာကောင်းမှုမျိုးစုံကိုပြုကြရတယ်။အလုံးဝမ်းမြောက်နှုမောတာရုခေါ်ဆိုသည့်အနေအားဖြင့်တာရု၃ချိန်ခေါ်ဆိုပေးပါ။ယနေ့ဥဒကူလာပြည့်နေ့နဲ့မနက်ဖြန်ဥဒကူလာပြည့်ကျော်တရက်နေ့မှာဆွမ်းတင်ငန်းဖြော်ရည်ဆေးပစ္စည်းနဝကမ္မစသောလူပဲဝတ္ထုများလှူဒန်းကြတဲ့ကုသိုလ်ရှင်များကိုဘုန်းကြီးကအနုမောဒနာတရားဟောကြားပေးပါမယ်။ဟောကြားမယ့်အနုမောဒနာတရားတော်ကအလုံးတည်တင်တည်ထိုက်ကျင့်တင်ကျင့်ထိုက်တဲ့တရားတော်ဖြစ်တယ်လွဲမားနေတဲ့အသည့်လေးတွေကိုပြင်ပေးတဲ့အနေနဲ့ဘုန်းကြီးကမဟုတ်တာကိုခံနိုင်ရတယ်ဆိုတဲ့ကောင်းကြီးနဲ့အနုမောဒနာတရားလိုက်နာကျင့်သုံးရမယ့်တရားတစ်ခုကိုဟောပေးမယ်အဲ့တော့တရားနာမည်က မဟုတ်တာကိုခံနိုင်ရတယ်ဆိုတဲ့တရားပေါ့ခံတည်သဘောပါဝင်တဲ့တရားကိုဟောပေးနေပေါ့အဲ့တော့ဘုန်းကြီးတို့လောကမှာဝါဒနှစ်မျိုးရှိတယ်ဝါဒနှစ်မျိုးကိုကျင့်သုံးနေကြတယ်နံပါတ်1ကမဟုတ်မခံဝါဒနံပါတ်2ကမဟုတ်တာကိုခံနိုင်တဲ့ဝါဒဆိုပြီးတော့ဝါဒနှစ်မျိုးရှိတယ်ပေါ့အဲ့တော့မဟုတ်မခံဝါဒဆိုတာကတော့တာမင်ညပုထုဇဉ်တွေရဲ့ကျင့်သုံးလေးရှိတယ်ကျင့်စဉ်တစ်မျိုးပဲအဲ့တော့အာလုံသောပုဂ္ဂိုလ်တွေပုထုဇဉ်တွေကငါတို့ကမဟုတ်မခံဆိုပြီးတော့ဒီဝါဒကိုလက်ကင်ဆွဲပြီးတော့ကိုလည်းပဲဒီလိုဝါဒကိုကျင့်သုံးတဲ့အတွက်ဂုဏ်ယူနေကြတယ်ဒီလိုဂုဏ်ယူနေတာဒီလိုအယူဆတွေကမှန်ကန်ပါသလားဆိုပြီးဘုန်းကြီးကဘုရားရှင်ဟောကြားတော်မူခဲ့တဲ့တရားတော်နဲ့ရှင်းသူတော်ကောင်းကြီးတွေကျင့်သုံးသွားတဲ့လမ်းစဉ်တွေကိုပိဋကတ်ထဲကနေထုတ်နှုတ်ပြီးတော့ယနေ့ညမဟုတ်တာကိုခံနိုင်ရတယ်ဆိုတဲ့ကောင်းစီနဲ့ဟောပေးမယ်အဲ့တော့ပုထုဇဉ်တွေတာမင်ညပုထုဇဉ်တွေကမဟုတ်မခံဝါဒကိုမှန်ကန်တယ်လို့ယူဆကြတယ်ဒီလိုကျင့်သုံးတာကိုလည်းကိုလက်မထောင်ပြီးတော့ငါတို့ကမဟုတ်မခံဆိုပြီးတော့ဒါကိုပဲဂုဏ်ယူပွင့်ကြွားပြီးတော့ပြောနေကြတယ်တဖက်ကကြည့်လို့ရှိရင်တော့ဖျားစတဲ့အရိယာသူတော်ကောင်းတွေကတော့မဟုတ်တာကိုခံနိုင်ရတယ်ဆိုတဲ့ဝါဒကိုကျင့်သုံးသွားတာတွေ့ရတယ်ပေါ့အဲ့တော့လောကမှာမဟုတ်မခံဝါဒနဲ့မဟုတ်တာကိုခံနိုင်ရတယ်ဆိုတဲ့ဝါဒနှစ်ခုရှိတဲ့နေရာမှာမဟုတ်တာကိုခံနိုင်ဖို့သူတော်ကောင်းတွေကဆုံးမခဲ့တယ်လို့ကိုယ်တိုင်လည်းပဲသူတော်ကောင်းတွေကလက်တွေ့ကျင့်သုံးသွားခဲ့တယ်ဒါလေးကိုဘုန်းကြီးကဟောပြပေးမယ်ပေါ့အဲ့တော့ဘုန်းကြီးတို့ဒီမဟုတ်တာကိုခံနိုင်ရမယ်ဆိုတာနဲ့ဆက်ပြီးတော့မေခွန်းတစ်ခုမေးเสียရှိလာတယ်အရှင်ဘုရားတပည့်တော်တို့ကဘယ်သူကဘလို့ပဲပြောပြောဘယ်သူကဘလို့ပဲပြုမှုပြုမှုတပည့်တော်တို့ကလဲစင်းပြီးတော့ခံရမှာလားဒါမျိုးမေးเสียရှိတယ်ပေါ့မဟုတ်ပါဘူးလဲစင်းပြီးတော့အလုံးပြောသည်မခံရမယ်လုံးသည်မခံရမယ်ဒါမျိုးမဟုတ်ပါဘူးမြတ်စွာဘုရားရှင်ရဲ့ဝါဒကြတော့မဟုတ်တာကိုခံနိုင်ရမယ်ဆိုတာအကြောင်းအကျိုးနဲ့ဖြည့်ရှင်းခွင့်ရှိတယ်တဲ့ဒေါသနဲ့မတုံ့ပြန်တဲ့ဒေါသနဲ့မပြုမှုနဲ့အာဃာတတရားတွေနဲ့မတုံ့ပြန်တဲ့အာဃာတတရားတွေနဲ့မပြုမှုနဲ့ဒါမျိုးကိုဆိုလိုတာပါအားလုံးလုံးသမျှပြောသမျှအကုန်လုံးခေါင်းငုံပြီးတော့ခံရမယ်ဆိုတာမြတ်စွာဘုရားဝါဒမဟုတ်ပါဘူးသူတော်ကောင်းတွေလည်းဒီနည်းကိုမကျင့်သုံးခဲ့ပါဘူးအဲ့တော့အကြောင်းအကျိုးနဲ့အကောင်းဆိုးလေးတွေကိုဝေဖန်သုံးသပ်ပြီးတော့တင်ပြခွင့်ရှိတယ်တင်ပြခွင့်ရှိပြီးမှအလုံးအကျိုးရှိအောင်မဟုတ်တာကိုခံနိုင်ရတယ်လို့ဒီလိုဆိုလိုရင်းဖြစ်ပါတယ်။ဘုန်းကြီးတို့ဘုရားရှင်ကိုရောမြတ်ကဒီကနိကေသီလခံပါဠိတော်ဗြဟ္မဇာလသုတ်တံမှာဓမ္မနိတိဆိုတဲ့တရားဥပဒေတစ်ခုထုတ်ပြထားတာရှိတယ်ပေါ့။ဒီတရားဥပဒေကဘာလဲဆိုတော့မြတ်စွာဘုရားကယဟန်တွေကိုမိန့်ကြားတယ်။ယဟန်တို့တဲ့ဘုရားတရားတန်ခါအပေါ်မှာပြစ်တင်ရှုံချလာခဲ့လေမဆိုလို့ရှိရင်တင်တို့အနေနဲ့စိတ်မဆိုးကြနဲ့ဒေါသအမျက်မထွက်ကြနဲ့တဲ့မြတ်စွာဘုရားကဖရာပေါ်မှာပြစ်တင်ရှုံချမယ်တရားစစ်တရားမှန်တွေပေါ်မှာပြစ်တင်ရှုံချမယ်တန်ဃာတွေပေါ်မှာပြစ်တင်ရှုံချမယ်ကောင်းကောင်းနေတဲ့တန်ဃာတွေကိုလည်းပြစ်တင်ရှုံချမယ်ဒါတဘာဝပဲကိုယ်နဲ့မကိုက်ညီလို့ရှိရင်အများစုကပြစ်တင်ရှုံချခြင်းကြတယ်ဒီကမှာတင်တို့အနေနဲ့တဲ့ဒေါသမဖြစ်ကြနဲ့အာဃာတမဖြစ်ကြနဲ့စိတ်မဆိုးကြနဲ့တဲ့စိတ်ဆိုးရင်ဘာဖြစ်တယ်လဲဆိုတော့အဲ့ဒီဒေါသအာဃာတဖြစ်လိုက်တာဒီပင်တင်တို့အတွက်ဇံမတ်ဖို့နိဗ္ဗာန်နိုင်ကြည်ရဲ့အန္တရာယ်တွေဖြစ်သွားနိုင်တယ်တဲ့ဒီဒေါသဟာကိုယ်အတွက်ဇံမတ်ဖို့အတွက်တားမြစ်သွားနိုင်တယ်နိဗ္ဗာန်အတွက်တားမြစ်သွားနိုင်တယ်နတ်ပြည်ရောက်ဖို့အတွက်အန္တရာယ်ဖြစ်တယ်တဲ့နောက်တစ်ချက်ကဒေါသထွက်လာလို့ရှိရင်အကောင်းအဆိုးအကြောင်းကျိုးကိုမသိတော့ဘူးတဲ့ဘုန်းကြီးတို့အကောင်းအဆိုးအကြောင်းကျိုးမသိလို့ရှိရင်လူတယောက်ဟာအကန်းနဲ့တူသွားတယ်ထင်ရမြင်ရနေလောက်ပြီးတော့လမ်းမကိုရောက်သွားတတ်တယ်ဒါကြောင့်ဒေါသထွက်နေတဲ့ပုဂ္ဂိုလ်တယောက်အာဃာတကြီးနေတဲ့ပုဂ္ဂိုလ်တယောက်ဟာအကောင်းအဆိုးအကြောင်းကျိုးကိုမသိနိုင်ဘူးတဲ့ဒါကြောင့်သင်တို့ကဘယ်လိုဖြေရှင်းရမလဲဆိုရင်မဟုတ်ရင်မဟုတ်တဲ့အကြောင်းကိုဖြေရှင်းရတယ်ဒီအကြောင်းကြောင့်ဒီဟာတော့မဟုတ်ပါဘူးဒါကြောင့်သင်တို့ပြောတာမမှန်ကန်ပါဘူးဆိုပြီးအကြောင်းအကျိုးပြပြီးဖြေရှင်းကြဆိုပြီးမြတ်စွာဘုရားကအပြစ်တင်ရှုံချလာတဲ့အခါမှာဒေါသနဲ့မတုံ့ပြန်ဖို့အကြောင်းအကျိုးလေးနဲ့ဖြေရှင်းခွင့်တော့ကြိုးစားပြီးတော့ဖြေရှင်းဖို့မြတ်စွာဘုရားကဓမ္မနိတိတရားဥပဒေတထုတ်ခဲ့ပါတယ် နောက်တကဘုရားရှင်ကိုယ်တော်မြတ်ကယရနာ၃ပါးနဲ့ဆက်လာလို့ချီးကျူးလာလို့ရှိရင်လည်းပဲတဲ့ဝမ်းမြောက်ဝမ်းသာနဲ့မြောက်ကြမြောက်ကြမဖြစ်ကြနဲ့တဲ့အဲ့ဒီလိုဝမ်းမြောက်ဝမ်းသာနဲ့မြောက်ကြမြောက်ကြဖြစ်ခဲ့လို့ရှိရင်အဲ့ဒီလိုဖြစ်တာဒီရင်သင်တို့အတွက်ဇံမတ်ဖို့နိဗ္ဗာန်နဲ့ဝေးသွားတတ်တယ်။နေရွာနိဗ္ဗာန်ပြည်နဲ့ဝေးသွားတတ်တယ်တဲ့။နောက်ပြီးတော့သူတို့ကနေပြီးတော့ယရနာ၃ပါးကိုချီးကျူးလို့ဂုံပြူးလို့မိမိရဝမ်းမြောက်ဝမ်းသာနဲ့မြောက်ကြမြောက်ကြဖြစ်သွားခဲ့ရင်အကြောင်းအကျိုးအကောင်းဆုံးကိုမသိနိုင်ဘူးတဲ့ဒါကြောင့်မို့အဲ့ဒီလိုချီးကျူးလာခဲ့လို့ရှိရင်လည်းမှန်လို့ရှိရင်ဒီအကြောင်းဒီအကြောင်းကြောင့်ဒါကတော့မှန်ပါတယ်ဝန်ခံရမယ်အဲ့တော့ဒီတရားကတော့ကျွန်ုပ်တို့တန်တန်မှာရှိပါတယ်ဆိုပြီးမြတ်စွာဘုရားကဝန်ခံပါတဲ့အဲ့တော့ဘုရားရှင်ရဲ့လိုကကောင်းကောင်းခံရမယ်ဆိုတာဒီလိုဆိုလိုတာမဟုတ်ပါဘူးဒါကြောင့်ခုလည်းပဲဘုန်းကြီးကမဟုတ်တာကိုခံနိုင်ရမယ်ဆိုတဲ့နေရာမှာမေကွန်လေးတွေကတပည့်တော်တို့ကလှုပ်သမျှပျော်သမျှကောင်းကောင်းခံရမှာလားလို့မေးเสียရှိရင်ကောင်းကောင်းပြီးတော့ခံရမယ်လို့ဆိုလိုတာမဟုတ်ပါဘူးအကြောင်းအကျိုးနဲ့ဖြည့်ရှင်းခွင့်ရှိတယ်ဒေါသတရားအာဃာတတရားတွေနဲ့ဖြည့်ရှင်းခွင့်ကိုတော့မြတ်စွာဘုရားကဒါမျိုးဖြည့်ရှင်းတာကိုတော့မကြိုက်ဘူးအလုံးဇံမတ်ဖို့နိဗ္ဗာန်ရဲ့နေရွာတွေရဲ့အန္တရာယ်ဖြစ်ပြီးတော့အကြောင်းအကျိုးကောင်းဆိုးကိုမသိတဲ့အကန့်နေဖြစ်သွားနိုင်တယ်ဆိုပြီးမြတ်စွာဘုရားကဒီကနိကေမှာဟောကြားထားခဲ့တယ်ပေါ့ဒါတော့ဆိုလို့ရှိရင်ဘုန်းကြီးတို့မဟုတ်မခံဝါဒကိုမြတ်စွာဘုရားသဘောကျတော့မူပါဒလားညွန်ကြားတော့မူပါဒလားမဟုတ်တာကိုခံနိုင်တဲ့ဝါဒကိုမြတ်စွာဘုရားကကြိုက်ပါဒလားဆိုတာဒါတော့ဆိုရင်အရေးမြတ်တော့သိသွားပါပြီအဲ့တော့ဘုန်းကြီးတို့ပုထုဇဉ်တွေကမာနတရားတွေဒေါသတရားတွေအာဃာတတရားတွေအတ္တကြီးမှုတွေအများလာတော့မဟုတ်မခံဆိုတဲ့စကားလေးကိုဂုံပုတ်လုပ်ပြီးတော့ပြောနေကြပါတယ်ဒါဘုရားရှင်လို့ကြပါဒလားဆိုတာစဉ်းစားကြည့်ခြင်းလို့ဘုန်းကြီးဟာဒီတရားကိုဟောပြခြင်းဖြစ်တယ်ပေါ့နောက်တခါဘုန်းကြီးဟာဘုရားရှင်အဆူဆူဆုံးမခဲ့တဲ့တရားလေးတွေရဲ့တပုတ်ကိုနည်းနည်းလေးဟောပြပေးဦးမယ်ဘုန်းကြီးတို့ဩဝါဒပါတိမောက်ဆိုတာတရားတော်မတွေလည်းကြားဘူးမှာပဲရံကုန်ကမင်္ဂလာပြုဝအတင်းတို့လိုအတင်းတွေလည်းပဲဩဝါဒပါတိမောက်သုံးကာထာကိုကြောက်စာတွေထိုးပြီးတော့ပါဠိလိုရောမြန်မာလိုရောတချို့အင်္ဂလိပ်လိုရောထိုးပြီးတော့ဖရာတွေဇေဒီတွေကြောင်းကန်တွေမှာလိုက်ပြီးတော့စိုက်ထူနေတယ်အဲ့တော့ဖရာဆူဆူဟောတော်မူခဲ့တဲ့အဆုံးအမကိုဘုန်းကြီးတို့ဖရာရှင်ကိုတော်မြတ်ကအရှင်သာရိပုတ္တရာအရှင်မောကလံမူရှိတဲ့ဇန္နာရှင်မြတ်ကြီးတွေကိုပြန်လည်ပြီးတော့ဟောကြားခဲ့တာအဲ့တော့ဘုန်းကြီးတို့ဖရာရှင်ဟောကြားခဲ့ပြီမဲ့လို့ဖရာရှင်အဆူဆူရဲ့အဆုံးအမတဲ့ဂါထာအပြင်သုံးဂါထာရှိတယ်အဲ့ဒီသုံးဂါထာထဲမှာဘုန်းကြီးတို့ပါဠိလေးတစ်ခုကိုပဲတခါတာတည်းကပါဠိတစ်ခုအနေနဲ့ဘုန်းကြီးကထုံနှုတ်ပြီးတော့ဟောပြပေးမယ်ပေါ့အဲ့တော့ဘုရားရှင်ကဘယ်လိုဟောခဲ့လဲဆိုတော့ခန္ဒီပရမန္တဘောတိဒိဋ္ဌာဣတံဗုဒ္ဓနာသာတနံဒီဒိဋ္ဌာမိမိကသာရာရာဝေအတမဆန်းအနာခံခြင်းဟူသောခန္ဒီတောင်တောင်ဤမကြံစီပဲခန္ဒီတရားကိုမာထားခြင်းသည်ပရမန္တဘောအကျင့်တရားများပြားတဲ့ထူးခြားလွန်တဲ့အသာဆုံးခြင်းဖြစ်ပါပေ၏ဧတံဤသဘောတရားသည်ဗုဒ္ဓနံကင်းငါတေတူပွင့်တော်မူသည့်စူစူထုတ်ထားမြတ်ဗျာတို့ဤသာသနံလိုရင်းထုံပြနှဝင်ရခြင်းသုံးညာပစီဆုံးမတော်မူချက်ဖြစ်ပါ၏ဤတိဤသူဘဂဝါသုံးလောကထုတ်ထားရှင်တော်မြတ်ဗျာသည်အာဟာကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါ၏တရီဒါဘုန်းကြီးတို့ဘုရားရှင်ကပြန်လည်ပြီးတော့ဟောကြားခဲ့တာရှင်သာရိပုတ္တရာရှင်မောကလံမှုရှိတဲ့ရဟန္တာရှင်မြတ်တွေကိုဟောကြားခဲ့တာဘုသူရဲ့အဆုံးအမတော့မင်းဘုန်းကြီးတို့ဘုရားရှင်အဆူဆူရဲ့အဆုံးအမကိုဘုန်းကြီးတို့ဘုရားရှင်ကတဆင့်ပြန်လည်ဟောကြားခဲ့တာပါအဲ့တော့အဲ့ဒီဟောကြားတဲ့နေရာလေးတောင်မှဘုန်းကြီးတို့ယနေ့တရားနာတဲ့တရားတော်မှာဒီအိန္ဒိယနိုင်ငံဗုဒ္ဓဂယာဘုရားပူရောက်ခဲ့လို့ရှိရင်ရာဇဂျိုဆိုတာရောက်ပါလိမ့်မယ်အဲရာဇဂျုံမျိုးမှာဝေလူဝန်ကျောင်းတော်ရာဆိုတာရှင်ဟောင်းသူတေသနာဌာနသတ်မှတ်ထားတာဝါပင်နေနဲ့အိုးဆိုင်ဆိုင်ယခုချိန်ထိရှိပါသေးတယ်။အဲ့ဒီဝေလူဝန်ကျောင်းတော်ထဲမှာတနေရာမှာသတ်မှတ်ထားတယ်ဒီဩဝါဒပါတိမောက်မြတ်စွာဘုရားရှင်စပြီးတော့ဟောတဲ့နေရာလေးမှာအမှတ်သားလေးပြုထားတဲ့နေရာလေးရောက်လို့ရှိရင်ကြည်ညိုနိုင်ပါတယ်။အဲ့ဒါရှင်သာရိပုတ္တရာရှင်မောကလံမှုရှိတဲ့ရှင်သာရိပုတ္တရာရှင်မောကလံတို့ယဟန္တာဒီရှင်သာရိပုတ္တရာယဟန္တာဖြစ်တဲ့နေ့မှာမြတ်စွာဘုရားအဲ့ဒီဩဝါဒပါတိမောက်ကိုစတင်ပြီးတော့ဟောကြားတဲ့နေရာလေးကိုတသက်မှတ်မှတ်လုပ်ထားတာ တကယ်လို့များအိန္ဒိယဗုဒ္ဓဂယာဖျားဖူးရောက်လို့ရှိရင်ဒီနေရာလေးကိုတွေ့နိုင်ပါတယ်ကြီးညိုနိုင်ပါတယ်အဲ့တော့ဆူဆူသောဖျားရှင်တွေကဘယ်လိုဆုံးမခဲ့တယ်လဲဆိုတော့တိတိကာမိမိကသာအရာရာဝဲအတာမဆန်းအနာခံခြင်းဟူသောခန္တီတောင်းတောင်းဤမကြံစီပဲခန္တီတရားကိုမာထားခြင်းသည်ပရမန္တဘောအကျင့်တရားများပြားတဲ့ထူးခြားလွန်တဲ့အသာဆုံးအကျင့်ဖြစ်ပါပေ၏တဲ့အသာဆုံးအကျင့်အမျက်ဆုံးအကျင့်နိဗ္ဗာန်ရောက်ကြောင်းအကျင့်တစ်ခုရှိတယ်တဲ့အဲ့ဒီအကျင့်ကဘာလဲဆိုတော့ခန္တီတရားဘလို့ခန္တီတရားလဲဆိုတော့မိမိကသာရာရာဝဲအတာမဆန်းအနာခံခြင်းဟူသောတဲ့ဘုန်းကြီးတို့ဒီနေရာမှာနော်သတိထားကြည့်အတားမဆန်မင်းနဲ့ကိုကအရာရာမှာအနစ်နာခံတဲ့ခန္တီတိတိတ်ခါဆိုတဲ့ခန္တီတရားဟာတဲ့အမျက်ဆုံးအကျင့်နိဗ္ဗာန်ရောက်ကြောင်းအကျင့်ဖြစ်ပါတယ်တဲ့အဲ့တော့ဘုန်းကြီးတို့အနစ်နာခံတယ်ဆိုတာလည်းပဲနှမျိုးနှစားရှိတယ်နံပါတ်1အခွင့်အရေးနဲ့ပတ်သက်လာလို့ရှိရင်ကိုကအနစ်နာခံပြီးတော့ကျင့်သုံးတယ်နံပါတ်2လုပ်ငန်းနဲ့ပတ်သက်လာလို့ရှိရင်ကိုကသူများတဲ့ပို့ပြီးတော့စူးစမ်းလုပ်တယ်အဲ့တော့နင်းနာခံခြင်းနှစ်မျိုးရှိတယ်။ပြန်ပြောမယ်။မိမိကအရာရာမှာအတာမဆန်မဲနဲ့နာခံနေဆိုတာနံပါတ်1အခွင့်အရေးရမှုနဲ့ပတ်သက်လို့ရှိရင်လည်းပဲကိုကနဲပြီးတော့ယူတယ်။နံပါတ်2လုပ်ငန်းနဲ့ပတ်သက်လာလို့ရှိရင်ကိုကပို့ပြီးတော့လုပ်တယ်တဲ့။အဲ့ဒီလိုနှစ်နည်းနှစ်စားအားဖြင့်နှစ်မျိုးနှစ်စားအားဖြင့်နင်းနာခံပါတယ်။အတာဆန်နေဆိုတာလည်းပဲဒီလိုပဲနှစ်မျိုးနှစ်စားရှိတယ်။နံပါတ်1အခွင့်အရေးနဲ့ပတ်သက်လာလို့ရှိရင်ကိုကပို့ပြီးတော့လိုချင်တယ်မေတ္တာတရားနဲ့ပတ်သက်လာလို့ရှိရင်ဇနီးမောင်နှံချင်းချင်းဖြစ်ဖြစ်ကြည့်ကိုယ့်ဘောမှာမေတ္တာရှိတာပိုကြိုက်တယ်ကိုကမေတ္တာပေးဖို့တော့မေ့နေတတ်တယ်အဲ့တော့ခွင့်ရင်းနဲ့ပတ်သက်ရင်အသာဆန်ခြင်းနဲ့ကိုယ့်ကိုယ်ပဲအမြဲတမ်းလိုက်ရောစေခြင်းနဲ့ကိုယ်ကပဲအသာစီးလိုခြင်းနဲ့ဒါမျိုးပေါ့နံပါတ်2ကဘာသာဆန်တာတဲ့ဆိုတော့လုပ်ငန်းနဲ့ပတ်သက်လာရင်အမြဲတမ်းခိုကပ်ပြီးတော့နေတယ်တဲ့ခိုခိုကပ်ကပ်နဲ့တတ်တာအောင်နေတယ်တဲ့အဲ့တော့အသာဆန်ခြင်းကလည်းနှစ်မျိုးရှိတယ်ပေါ့အဲ့တော့မြတ်စွာဘုရားရှင်ကိုတော်မြတ်ကအခွင့်အရေးနဲ့ပတ်သက်ရင်အနစ်နာခံတယ်လုပ်ငန်းနဲ့ပတ်သက်ရင်အနစ်နာခံတယ်ဒီကျင့်စဉ်ခန္တီတရားဟာအမျက်ဆုံးအကျင့်ဖြစ်ပါတယ်နိဗ္ဗာန်ရောက်ကြောင်းအကျင့်ဖြစ်ပါတယ်ဆိုလို့ဟောရခဲ့တယ်ဒါဘုန်းကြီးတို့ဘုရားရှင်တဆူတည်းဟောတာမဟုတ်ဘူးဘုရားရှင်အဆူဆူတိုင်းကိုကဟောကြားခဲ့တဲ့အဆုံးပါဖြစ်တယ်အဲ့တော့ဒီအကျင့်ဟာနိဗ္ဗာန်ရောက်ကြောင်းအကျင့်အမျက်ဆုံးအကျင့်ပါဆိုတော့ကြောင်းမြန်ပြန်ကြည့်လိုက်ဘုန်းကြီးတို့အမျိုးသမီးနှစ်ယောက်လာရင်တယောက်ကချောပါတယ်ဆိုရင်တယောက်ကမချောဘူးဆိုတဲ့အဓိပ္ပာယ်ရသွားပါတယ်ခုလည်းပဲဒီလိုနိဗ္ဗာန်ခံခြင်းအကျင့်ဟာအမျက်ဆုံးအကျင့်နိဗ္ဗာန်ရောက်ကြောင်းအကျင့်ပါဆိုတော့ကြောင်းမြန်ပြန်ကြည့်လိုက်နေရာတကာအခွင့်အရေးနဲ့ပတ်သက်ရင်ပို့ပြီးတော့လိုချင်နေမောင်နှမချင်းချင်းလည်းပဲအစားတောင်းနဲ့ပတ်သက်ရင်ကိုကသားချင်းနေအဝတ်အစားနဲ့ပတ်သက်ရင်ကိုကပို့လိုချင်နေအမွေခွဲတဲ့အခါကိုကပို့လိုချင်နေလုပ်ငန်းနဲ့ပတ်သက်လို့ရှိရင်ကိုကအမြဲတမ်းပဲတတ်တာအောင်ကိုကိုကိုနေတတ်တယ်ဒီလိုပုဂ္ဂိုလ်မျိုးကြတော့ဘလို့အိဗေထွက်လာတဲ့အနိစ္စခန္ဓာဟာအမျက်ဆုံးကျင့်နိဗ္ဗာန်ရောက်ကြောင်းကျင့်ပါဆိုရင်ဒီလိုအသာဆန်တဲ့ဝါရတိနိဗ္ဗာန်နဲ့ဝေကြောင်းကျင့်အညံ့ဆုံးသောအကျင့်လို့ကြောင်းမြန်အားဖြင့်ဒီအိဗေလို့ယာသွားပါလေ။ဒါကြောင့်မို့နေရာတကာမှာအတ္တကြီးပြီးတော့ခွင့်ရင်နဲ့ပတ်သက်ရင်ပိုလိုခြင်းနဲ့လုပ်ငန်းနဲ့ပတ်သက်လို့ခြင်းအပါအခိုးလုပ်တယ်။ဒီလိုပုဂ္ဂိုလ်မျိုးကဘလောက်ပဲနိဗ္ဗာန်ကြောင်းတွေပြောနေနေဘလောက်ပဲနိဗ္ဗာန်ကိုမျက်မှောက်ပြုကျင်ပါတယ်လို့တရားစကားတွေဟောင်းပွားဟောင်းပွားနဲ့ပြောနေပြီသူရဲ့ကျင့်တယ်ဟာဘုရားရှင်ရဲ့ခန္တီပရမန္တဘောတိဒိဋ္ဌာဣတံဗုဒ္ဓနာသာသနံဒီဆုံးမလေးဘုရားရှင်အဆူဆူရဲ့ဆုံးမလေးနဲ့တိုက်ကြည့်လိုက်လို့ရှိရင်ဒီပုဂ္ဂိုလ်မျိုးဟာကြာလေနိဗ္ဗာန်နဲ့ဝေးလေလို့သိတာလွန်ပါတယ်ဒါကြောင့်မို့ဘုန်းကြီးတို့ပါဇက်ကမပြောပြိမဲ့အခွင့်အရေးနဲ့ပတ်သက်ရင်အနေနာခံတယ်နောက်ပြီးတော့လုပ်ငန်းနဲ့ပတ်သက်လာလို့ရှိရင်ပို့ပြီးတော့လုပ်တယ်ဒီလိုပုံကမျိုးကြဗဇက်ကနိဗ္ဗာန်လိုချင်လို့ပါလို့ထုတ်တော်မပြောဘူးဒါပေမဲ့လို့ဒီပုံကမျိုးဟာကြာလေနိဗ္ဗာန်နဲ့နီးလေတဲ့ဒါကြောင့်မို့ဘုန်းကြီးတို့အခွင့်ရေးသမားနဲ့အနစ်နာခံတဲ့ပုံကဟာဘာနဲ့တူတယ်ဆိုတော့ကြိုးချင်းကပ်ပြီးတော့လမ်းလျှောက်နေတာနဲ့တူတယ်ကြာလေဝေးလေကြာလေဝေးလေတဦးကရှေ့ရက်ကိုသွားရင်တဦးကနောက်ရက်ကိုရောက်တယ်ဒီလိုပဲဒီလိုအသာဆန်တဲ့ပုံကနဲ့အနာခံတဲ့ပုံကဟာဆန့်ကျင်ဘက်ကိုလမ်းလျှောက်နေကြတာတဲ့တဦးကနိဗ္ဗာန်ဘက်ကိုမျက်နှာမူပြီးတော့သွားရင်တဦးကတန်ត្រာရှည်တဲ့ဘက်ကိုဥတီပြီးတော့သွားနေတာတဲ့ဒါကြောင့်ဘုန်းကြီးတို့ဒါလေးတွေကစဉ်းစားသင့်တဲ့အချက်တွေပါဒါကြောင့်ဘုန်းကြီးတို့အမှန်တိုင်းရှုမြင်ရတယ်တာမင်ညပုထုဇဉ်တွေရဲ့အမြင်ကြတော့တစ်မျိုးအရိယသူတော်ကောင်းတွေရဲ့အမြင်ကြတော့တစ်မျိုးဖြစ်တတ်တယ် တမညာပုထုဇဉ်တွေကတော့မောင်နှမနှစ်ယောက်ရှိတယ်ညီကို2ယောက်ရှိတယ်အငယ်ဖြစ်တဲ့သူကအခွင့်ရေးဆိုရင်ကိုကတောင်းယူတယ်အဝတ်စားသူကကောင်းနာကိုပဲဝတ်ခြင်းနဲ့ဈေးကြီးတာကိုပဲဝယ်ခြင်းနဲ့အစားတောင်းနဲ့ပတ်သက်ရင်သူကပဲထင်တိုင်းစားခြင်းနဲ့နောက်ဆုံးအိမ်ဆောင်နေကြလို့အမွေခွဲရင်သူကပိုလိုခြင်းနဲ့လုပ်ငန်းနဲ့ပတ်သက်လို့ခြင်းဘယ်တော့မှဥမဆောင်မလွဲတာလို့လုပ်ရတယ်နောက်အကိုကြီးဖြစ်တဲ့လူကြတော့အဝတ်စားနဲ့ပတ်သက်ရင်အဲ့လေသူကအငယ်ပဲသူစိတ်ကြိုက်ယူပါစေအစားတောင်းနဲ့ပတ်သက်လို့ချင်းဩသူကအငယ်ဒါလောက်တော့ရှိမှာပေါ့ယူပါစေအမွေနဲ့ပတ်သက်လို့ချင်းလည်းဩပစ္စည်းဆိုတာရှာလို့ရတာပဲကျမ်းမာရေးကောင်းရင်ပစ္စည်းဆိုတာပေါ်တာပဲကဲသူစိတ်ချမ်းသာပါစေသူကငါ့တဲ့အငယ်ဆိုတော့ငါညာတာရမယ်တာဝန်ရှိတယ်ဒါမျိုးလေးနေတယ်ဒီနှစ်ယောက်ကိုဘုန်းကြီးတို့တာမညပုထုဇဉ်မျက်စိနဲ့ကြည့်ရင်တော့အငယ်ကလဲလိုက်တာကိုမိသားစုအတွက်ကိုရအောင်ယူတတ်လိုက်တာအကြီးကအားလိုက်တာရတဲ့အခွင့်ရရအောင်မယူအလုံငန်းကြသူကြီးပဲလှုပ်နေရတယ်အဲ့တော့တာမညာပုထုဇဉ်တွေကအငယ်ကိုချီးကျူးတယ်လို့ရှိကြတယ်အကြီးကတော့အားလိုက်တာဆိုပြီးတော့ပြောကြတယ်တကယ်ဟုတ်ပါသလားဒါလေးသဘာဝနဲ့စဉ်းစားကြည့်အရိယာသူတော်ရှင်တွေကတော့ဒါမျိုးမမြင်ကြပါဘူးအငယ်ဖြစ်တဲ့ပုဂ္ဂိုလ်ကတခါအခွင့်ရပိုလိုခြင်းလိုက်လောဘတွေဝိတမလောဘတွေတခါပိုဖြစ်လိုက်လောဘတွေပိုဖြစ်တော့ကုသိုလ်တွေနေပြီးတော့နိဗ္ဗာန်နဲ့တခါဝေသွားလိုက်တခါအခွင့်ရေးပိုယူလိုက်နိဗ္ဗာန်နဲ့တခါဝေသွားလိုက်စိတ်တည်းရဲ့ဉာဏ်ဖြင်းသွားလိုက်နောက်တခါအမွေနဲ့ပတ်သက်လို့ပိုပြီးတော့အခွင့်ရေးယူလိုက်စိတ်တည်းအောက်တန်းချပြီးတော့လူယုံမသဘောဖြစ်သွားလိုက်နိဗ္ဗာန်နဲ့ဝေသွားလိုက်အဲ့တော့အရိယာသူတော်ရှင်တွေကဒီလိုပုဂ္ဂိုလ်မျိုးကိုတနာတရားတတ္တဝါလို့ဒီလိုမြင်ကြပါတယ်အကြီးဖြစ်တဲ့ပုဂ္ဂိုလ်ကြတော့တခါနင့်နာခံလိုက်မေတ္တာတရားတွေနှလုံးသားထဲမှာထုံမွန်းသွားလိုက်ကိလေသာတွေကကင်းသွားလိုက်နိဗ္ဗာန်နဲ့တခါနှီးသွားလိုက်အမွေနဲ့ပတ်သက်လို့တခါနင့်နာခံလိုက်နှလုံးသားမှာမေတ္တာစတဲ့တရားတွေတူပွားသွားလိုက်ကိလေသာတွေနည်းသွားလိုက်နိဗ္ဗာန်နဲ့နှီးသွားလိုက်အဲ့တော့အကြီးဖြစ်တဲ့ပုဂ္ဂိုလ်ကိုဘုန်းကြီးတို့အရိယာသူတော်ရှင်တွေကအင်မတန်မှမြင့်မြတ်တဲ့ပုဂ္ဂိုလ်လို့သတ်မှတ်ပါတယ်ဒါကြောင့်မို့ဘုန်းကြီးတို့တရားနာတဲ့တရားဓမ္မတွေကအများမျက်စိနဲ့မြင်တယ်လို့ပဲအငယ်ကိုချီးကျူးမလားအကြီးကိုအတယ်လို့မြင်မလားသူတော်ကောင်းတွေရဲ့မျက်စိနဲ့ကြည့်လို့ရှိရင်တော့အကြီးဟာကြာလေနိဗ္ဗာန်နဲ့နေလေဖြစ်တယ်တဲ့ဒါဘုန်းကြီးတို့ဖျားရှင်ပြန်လဲပြီးတော့ဟောကြားခဲ့တဲ့အဆုံးအမဘသူ့ရဲ့အဆုံးအမလို့မရင်ပွင့်တော်မူတဲ့ဖျားရှင်အဆူဆူတိုင်းရဲ့အဆုံးအမပါဆိုပြီးတော့ဘုန်းကြီးတို့တန်ခါရနာတင်ထားတာရှိပါတယ်ဘုန်းကြီးတို့တောင်မြတ်မာကနောင်ဆရာတော်ဘုရားကြီးကလည်းနေတရားကိုကွက်ကွက်ကွင်းကွင်းမြင်အောင်ပေးထားပါတယ်တိတေခာမိမိကသာအရာရာဝဲအတာမဆန်းအနာခံခြင်းဟုသောခန္တီတောင်းတောင်းဤမကြံစီပဲခန္တီတရားကိုမာထားခြင်းသည်ပရမန္တဘောအကျင့်တရားများပြတဲ့ထူးခြားလွန်တဲ့အသာဆုံးအကျင့်ဖြစ်ပါ၏ဧတံဤသဘောတရားသည်ဗုဒ္ဓနံကင်္ကာတည်းတူပွင့်တော်မူသည့်စုစုထွတ်ထားမြေဖရာတို့၏သာဒနံလူရင်းထုံပြနှဝင်ရာဖြင့်သုံးကြပစီဆုံးမတော်မူခြင်းဖြစ်ပါ၏ဤတီတူဘဂဝါသုံးလောကဒုဒါရှင်တော်မြတ်ဖျားသည်အာဟာကရုဏာရှေသွာပညာအဖြင့်ဟောကြားတော်မူခဲ့ပါသည်တည်အဲ့တော့ဒါလေးတွေကဘုန်းကြီးတို့စဉ်းစားသင့်တယ်ဒါကြောင့်မို့တရားတွေနာနောက်ပြီးတော့စာပေတွေဖတ်တရားတွေဆွေးနွေးတကယ်အမြင်မှန်ရဖို့တိတ်ပြီးတော့အရေးကြီးတယ်အမြင်မှန်မှအတွေးမှန်ပါလိမ့်မယ်အတွေးမှန်မှနောက်ကပြုမှုဆောင်ရွက်ချက်တွေမှန်ပါလိမ့်မယ်ဒီလိုအမြင်မှန်မှုအတွေးမှန်မှုဆိုတာတရားများများနာစာများများဖတ်မသိရင်မေးမြန်းဒါမှဉာဏ်ပညာတွေဟာကြီးကျယ်လာနိုင်ပါတယ်အဲ့တော့ဒီလိုနိဗ္ဗာန်ခန္ဓာနဲ့ပတ်သက်ပြီးတော့မဟုတ်တာကိုခံနိုင်တာနဲ့ပတ်သက်ပြီးတော့ဘုန်းကြီးရဲ့အရှင်အာနန္ဒာမထေရရဲ့အကြောင်းလေးကိုနည်းနည်းလေးပြောပြပေးပါဦးမယ်အဲ့တော့ရှင်အာနန္ဒာဘလို့ကျင့်သုံးသွားတယ်လေဒါလေးကိုဘုန်းကြီးကအလုံးအတုယူနိုင်အောင်ချင်းချင်းနိုင်အောင်မဟုတ်မခံဝါဒဆိုတာတကယ်နှစ်သာရရှိတဲ့ဝါဒပါလားဒါလေးဒီကိုချင်းချင်းသုံးသက်တတ်အောင်ရှင်အာနန္ဒာမထေရရဲ့အကြောင်းလေးကိုနည်းနည်းလေးပြောပြပေးဦးမယ်ပေါ့ဖြစ်ပျက်ခဲ့တာကတော့ဘုန်းကြီးတို့ပထမတန်ခါရင်တာတင်ပွဲကြီးပြီးဆုံးခါနီးအချိန်လောက်မှာဖြစ်ပျက်ခဲ့တဲ့ဟာလေးကိုပြောပြပေးမယ်ဘုရားတို့ဘုရားရှင်ပြိဋိနိဗ္ဗာန်ဆံပြီး၃လလောက်ကြော်တဲ့အခါမှာ၃လကြော်တဲ့အခါမှာတန်ခိုင်နာတင်ပွဲကြီးစတယ်ပေါ့တန်ခိုင်နာတင်ချိန်က9လလောက်ကြာတယ်အဲ့ဒီချိန်မှာဖြစ်ပျက်ခဲ့တဲ့ဇလံလေးတစ်ခုအဲ့တော့တန်ခိုင်နာတင်နေဆိုတာဘာလဲလို့မေးရင်ဥပမာအဖြစ် စပယ်ပန်းလေးတွေခရီးပန်းလေးတွေဟိုတပွင့်ဒီတပွင့်ကြောက်နေတယ်ဟိုတပွင့်ဒီတပွင့်ပြန့်ကျဲနေတဲ့ပန်းလေးတွေဟာလေတိုက်လိုက်လို့ရှိရင်ပျက်စီးလွယ်တယ်ကြောက်ပြက်တွေတကယ်လို့ကြိုးလေးနဲ့တီကုန်းထားလို့ရှိရင်တော်ုံတန်ယုံမပျက်စီးနိုင်တော့မပျောက်ပြက်နိုင်တော့ဒီလိုပဲတဲ့မြတ်စွာဘုရားက45ဝါပတ်လုံးဟိုမျိုးဟိုရွာဒီမျိုးဒီရွာနေတကာနှံ့အောင်မြတ်စွာဘုရားနှက်ပြီပါမကြံတရားတွေဟောကြားတော်မူခဲ့တယ်နှစ်သားတွေကိုဟောတာလည်းရှိတယ်လို့တောင်းစားတဲ့ပုဂ္ဂိုလ်တွေကိုဟောတဲ့တရားမျိုးစုံမြတ်စွာဘုရားတရားတွေဟာလွင့်ရင်နေပြီပန်းလေးတွေတပွင့်ညင်မတိကုန်းပဲထားတယ်လို့ပြန်ကျဲတယ်ဒါတွေကိုတန်ခိုင်းတာတင်တဲ့အခါမှာရှင်အနန္ဒမထေရမြတ်ကသုတ်တန်နဲ့အဘိဓမ္မာကိုဖြည့်တယ်ရှင်ဥပါလိမတိရဲ့ဝိနည်းကိုဖြည့်တယ်ရှင်မာကတ္တပကပုစ္ဆကအမေတောင်ကိုယူပြီးတော့မေးမြန်းခဲ့တယ်အဲ့တော့ဒီသုတ်တံကိုဘယ်မှာဘသူကိုအကြောင်းပြုပြီးဟောကြားခဲ့ပါတယ်ရှင်အနန္ဒာလည်းဧဝံမေသုတံစချီပြီးတော့ပြန်လေဖြည့်ကြခဲ့တယ်ဒါတွေကိုတန်ခိုင်းနာတင်မထေရရဲ့တူရပေါင်းပြီးတော့ရှင်တဲ့သုတ်တံတွေကိုဒီကနိကေစသည်ဖြင့်နိကေ၅ရဲ့ပိဋကတ်သုံးပုံကိုအတီးတီးပန်းလေးတွေကိုခြီချိုးနဲ့တီကုန်းလိုက်တယ်လို့အားလုံးတူရပေါင်းပြီးတော့နောက်ဆုံးမှာအားလုံးရဟန္တာရှင်မြတ်ကြီးတည်းရဲ့အတီးပြုတ်ပြီးရွတ်ဖတ်တဲ့ပွဲကိုတန်ခိုင်နာတင်တဲ့ပွဲလို့ဒီလိုခေါ်ရပါတယ်။အဲ့တော့ဒီတန်ခိုင်နာတင်ပွဲပြီးဆုံးကနေအချိန်လောက်ပထမတန်ခိုင်နာတင်ပွဲပြီးဆုံးကနေအချိန်လောက်မှာခုဘုန်းကြီးဟောမဲ့အဖြစ်ပြက်ကလေးကဖြစ်ပြက်ခဲ့တာ။အဲ့တော့တန်ခိုင်နာဘာလို့တင်ခဲ့တာလဲဆိုတာလေးလည်းပဲနည်းနည်းလေးသိတဲ့နယ်ပေါ့။တန်ခိုင်နာဘာလို့တင်ခဲ့တယ်လဲဆိုတော့ဘုရားရှင်ပရိနိဗ္ဗာန်ဆန်တဲ့အချိန်မှာဘုရားရှင်ရဲ့သားတော်ကြီးဖြစ်တဲ့ရှင်မာကတ္တပကမြတ်စွာဘုရားပရိနိဗ္ဗာန်ဆန်တဲ့နေရာမှာမရှိဘူးပရိနိဗ္ဗာန်ဆန်ပြီး9ရက်လောက်ကြာမှရှင်မာကတ္တပကပါဝါပြည့်ရနေရန်နေခြံရန်ပြီးတော့ဘုရားရှင်ပရိနိဗ္ဗာန်ဆန်ရာဖြစ်တဲ့ကုသနာယုံအင်ဂျင်တော်ကိုကြွပါတယ်လမ်းကူးလက်မှာတိတ်ထိတက္ကရုံကြီးတယောက်နဲ့တွေ့တော့ရှင်မာကတ္တပကမေးလိုက်တယ်ငါရှင်နဲ့ငါတို့ရဲ့ဆရာဘုရားကိုသင်သိပါသလားဆိုတော့တက္ကရုံကြီးကသိပါတော့ကောတဲ့ရဟန်းဂေါတမပရိနိဗ္ဗာန်ဆံသွားတာ9ရက်ရှိသွားပြီဟောဒီမန္တရဝနှစ်ပန်းဟာအဲ့ဒီရဟန်းဂေါတမပရိနိဗ္ဗာန်ဆံတဲ့ရက်ကနေကျွန်တို့ယူဆောင်လာခဲ့တာပါလို့ပြန်ပြောလိုက်တယ်အဲ့တော့ရဟန်းဂေါတမပရိနိဗ္ဗာန်ဆံပြီဆိုတော့မြတ်စွာဘုရားပရိနိဗ္ဗာန်ဆံတဲ့အတန်လေးကြားရောရှင်မာကတ္တပနဲ့ပါလာတဲ့ပုထုဇဉ်သောတာပန်တက္ကရာကံဒေါသမကင်းသေးတဲ့ရဟန်းတော်တွေကမြေကြီးပေါ်မှာလူလိမ့်ပြီးတော့မခံစားနိုင်ဖြစ်ပြီးတော့ရုပ်ပြက်ဆင်းပြက်ကိုပဲငိုကြွေးကြပါတယ်။အနာဂံရဟန္တာဖြစ်တဲ့ဒေါသကင်းပြီသားရှင်မြတ်တွေကတော့တရားတန်ဝေကရကြတယ်ပေါ့။ရှင်မာကတ္တပကဖြည့်သိမ့်တဲ့တရားတွေဟော။အဲ့ဒီရှင်မာကတ္တပရဲ့ယဟန်ပရိသတ်ထဲမှာသူပဒါဆိုတဲ့တောထွက်ယဟန်ကြီးသားနှစ်ယောက်ရမှယဟန်ပြူလာတဲ့တောထွက်ကိုတော်ကြီးတစ်ပါးပါတယ်။သူကမြတ်စွာဘုရားကသူ့ကိုမအပ်မယားတွေဝီနည်းနဲ့မအပ်ဆက်တာတွေလုပ်ခဲ့တဲ့အတွက်မြတ်စွာဘုရားရှုံချကဲ့ရဲ့ခဲ့ဘူးတဲ့ဒါကိုသူကရံညှိုးထားပြီးတော့သူ့ကိုဆုံးမတယ်လို့သဘောမထားဘဲနဲ့ရံညှိုးဖွဲ့လာခဲ့တဲ့အခုမြတ်စွာဘုရားပရိနိဗ္ဗာန်ဆံပြီလို့လည်းကြားရောသူကဘာလုပ်တယ်လဲမေးတော့ငိုနေတဲ့ယဟန်တော်တွေကိုငါရှင်တို့တဲ့မငိုကြွေးချနဲ့ဝမ်းနဲ့မနေကြနဲ့ငါတို့လွတ်ပြီးကျွတ်ပြီးတဲ့ရံကိုယ်ဓမ္မရှိတုန်းကတော့ဒါလုပ်လုပ်ပြန်ပြီးဟိုဟာလုပ်လုပ်ပြန်ပြီးဒီဟာကအဆက်တဲ့ဒါကမအဆက်ဘူးနဲ့ငါတို့ကိုချုပ်ချယ်ခဲ့တယ်ခုချိန်မှာငါတို့ဘာလုပ်ချင်တယ်လုပ်ခွင့်ရှိပြီဘာမလုပ်ချင်ဘူးလဲမလုပ်ဖက်နေပိုင်ခွင့်ရှိပြီခုချိန်မှာလွတ်ပြီဒါကြောင့်ငါရှင်တို့တဲ့ငိုကြွေးမနေနဲ့ဝမ်းနေမနေနဲ့ဆိုပြီးတော့မြတ်စွာဘုရားပရိနိဗ္ဗာန်ဆန္ဒ9ရက်ပဲရှိသေးတယ်အဲ့ဒီသူပ္ပတ္တပရပတိကသာသနာ့ဟူအန္တရာယ်ပြုနိုင်တဲ့ဇာတ်မျိုးတွေနဲ့ထုတ်ဖို့ပြောကြားလိုက်ပါတယ်အဲ့တော့ရှင်မာကတ္တပကြီးကကြားတော်မူတဲ့အခါဩဘုရားရှင်ရဲ့ဓမ္မဝိနည်းရီမကွယ်ပမီအဋ္ဌမ္မအဝိနည်းရီမထွန်ကားမီဓမ္မဝါရီဝိနည်းဝါရီတွေအာမနေမီအဋ္ဌမ္မဝါရီအဝိနည်းဝါရီတွေအာမကြီးမီတန်ခါယနာတင်မဖြစ်မယ်ဆိုပြီးတော့အဲ့ဒီသူပ္ပတရဲ့ယဟန်ကြီးရဲ့စကားကိုကြားပြီးတော့ရှင်မာကတ္တပတန်ဝေကတွေရပြီးတော့မြတ်စွာဘုရားတရားတွေမပြောက်ပြက်ပါစေနဲ့ဆိုပြီးတော့ဘုရားရှင်ရဲ့အလောင်းတော်ကိုမီးပူဇော်ပြီးတဲ့အခါမှာတန်ခိုင်နာတင်ဖို့တန်ဃာတွေကိုမိန်ကြားခဲ့ပါတယ်။ဒါကြောင့်တန်ခိုင်နာတင်ပွဲကြီးကျင်းပခဲ့တယ်။တန်ခိုင်နာတင်ပွဲကျင်းပပြီးတော့လည်းပဲရဟန္တာရှင်မြတ်ကြီးတွေဟာရဟန္တာဖြစ်နေပြီတရားနဲ့နေမှပဲဆိုတဲ့စိတ်ကိုမထားဘဲနဲ့အချင်းချင်းတောင်းနေခွဲယူပြီးတော့ဘသူကဘေကျန်ကံပူချပါရှင်အာနန္ဒကဒီကနိကေပူချပါစသည်ဖြင့်ရဟန္တာရှင်မြတ်ကြီးတွေဟာကိုစီဒီနိကေ၅ရက်ပိဋကတ်၃ပုံကိုတောင်းဖွဲဝေယူပြီးတော့စာပေပို့ချခဲ့လို့ယနေ့ထိသာသနာရှင်နေတာတဲ့ ဒါလေးဟာလည်းပဲသိတဲ့သိထိုက်တဲ့အချက်ဒါမှတန်ခါဘုံတော်ကိုပို့ပြီးတော့မိမိတို့ကြည်ညိုလို့ဒိဋ္ဌိရှိသွားပါလိမ့်မယ်အဲ့တော့တန်ခိုင်းနာတင်ပွဲကြီးပြီးကနေလောက်ကြတော့ရှင်အာနန္ဒာကိုရဟန္တာရှင်မြတ်ကြီးတွေကဘုန်းကြီးတို့ဘာလောက်ကြတယ်လဲမေးရင်ဝန်ချတောင်းမှကတော်ခိုင်းကြတယ်ပြစ်ချက်၅ချက်တင်တယ်ပြစ်ချက်၅ချက်ကိုရှင်အာနန္ဒာနေနဲ့ဝန်ချတောင်းပန်ကြောပါဆိုပြီးရှင်အာနန္ဒာနေနဲ့အပြစ်မြင်စေခြင်းတဲ့သဘောဝန်ချတောင်းပန်စေခြင်းတဲ့သဘောနဲ့အပြစ်ကိုဝန်ခံစေခြင်းတဲ့သဘောနဲ့ပြစ်ချက်၅ချက်တင်ရပါတယ်အဲ့တော့ခေါင်းကြီးတို့ရှင်းစရာတော်ကြီးတွေကဒီတန်ခိုင်းနာတင်ပွဲပြီးကနေမှရှင်အာနန္ဒာပေါ်မှာတင်တဲ့ပြစ်ချက်၅ချက်ကိုကြပြားလေးစီထားတယ်ပေါ့ဒီကြပြားလေးကဘာလဲဆိုတော့ခုတ်ကိုမရှင်းနှုတ်ကိုနင်းရှိခြင်းရိပ်မမြင်မာယဟံပြုတောင်းပန်မှုထေစုပြစ်တော်တင်ယူသေးသောတောင်းပန်ညာငါးပါးအာနန်ရှင်တဲ့အဲ့တော့နံပါတ်၁ခုတ်ကိုမရှင်းတဲ့ဒါနဲ့ပတ်သက်လို့ပြစ်ချက်တင်ရတယ်ခုတ်ကိုမရှင်းဆိုတာဗမာလူဘာပြောတာလဲဆိုတော့ခုတ်ဆိုတာခုတ်ထဆိုတဲ့ပါဠိကလာတာသေးငယ်တဲ့သာ၍သေးငယ်တဲ့သိခါဖို့မရှင်းဆိုတာမြတ်စွာဘုရားကိုရှင်းလင်းအောင်မမေးလျှောက်ခဲ့ဘူးတဲ့ဒါ ਉਹ ပဲငယ်တဲ့သိခါဖို့သာ၍ငယ်တဲ့သိခါပုဒ်တွေဆိုတာဘယ်ဟာတွေကိုဆိုလိုပါသလဲဖေဟာလို့မြတ်စွာဘုရားကိုရှင်းလင်းအောင်မမေးမြန်းခဲ့တာနဲ့ပတ်သက်ပြီးအပြစ်တင်ရပါတယ်အဲ့တော့ဘုရားရှင်ရဲ့ပရိနိဗ္ဗာန်ဆံဃာနီးမှာရှင်အာနန္ဒာကိုမင်ကြားခဲ့တဲ့စကားလေးတစ်ခွန်းရှိတယ်အာနန္ဒာတဲ့တန်ခါကများအလိုဆန္ဒရှိခဲ့လို့ရှိရင်ငါဘုရားပရိနိဗ္ဗာန်ဆံပြီးတဲ့အခါမှာငယ်တဲ့သိခါပုဒ်သာ၍ငယ်တဲ့သိခါပုဒ်တွေကိုတန်ခါကများအလိုဆန္ဒရှိခဲ့ရင်ပယ်နှုတ်လို့ကပယ်နှုတ်ရကြလို့မြတ်စွာဘုရားကရှင်အာနန္ဒာကိုမိန့်ကြားခဲ့တယ်ပေါ့အဲ့တော့ရှင်အာနန္ဒာကမြတ်စွာဘုရားကိုငယ်တဲ့သိခါပုဒ်ဆိုတာဘယ်သိခါပုဒ်ကိုဆိုလိုပါသလဲဖေဟာတာ၍ငယ်တဲ့သိခါပုဒ်တွေဆိုတာဘယ်သိခါပုဒ်တွေပါလဲဖေဟာပြန်ပြီးတော့မလျှောက်ထားလိုက်ဘူးဒါနဲ့ပတ်သက်ပြီးတော့ရဟန္တာရှင်မြတ်တရားငါရှင်အာနန္ဒာတဲ့တင်ကမြတ်စွာဘုရားမိန့်ကြားတော်မူတဲ့အခါမှာတင်ကဘယ်သိခါပုဒ်တွေရငယ်တဲ့သိခါဘုဖြစ်ပါတယ်လေဖေဟာတာ၍ငယ်တဲ့သိခါဘုတ်တွေဆိုတာဘယ်သိခါဘုတ်တွေပါလဲဖေဟာလို့မမေးမြန်းခဲ့ဘူးတဲ့ဒီလိုမမေးမြန်းခဲ့ခြင်းဟာလည်းပဲငါရှင်ရဲ့မကောင်းသောလုပ်ရဖြစ်တယ်ဒါကြောင့်ဒီလိုမမေးမြန်းခဲ့ခြင်းကိုငါရှင်ရဲ့မကောင်းသောလုပ်ရပါလို့ဝန်ချပါတောင်းမှန်ပါပြောကြပါငါရှင်ဆိုပြီးတော့အရှင်အာနန္ဒာကိုပြစ်တင်ရတယ်ပြစ်တင်နေဆိုတာရဟန္တာရှင်မြတ်တွေဖြစ်နေတော့ဒေါသနဲ့ပြစ်တင်တာမဟုတ်ပါဘူးအရှင်အာနန္ဒာဟာသူ့အပြစ်ကိုဝန်ခံစေခြင်းတဲ့သဘောနဲ့တိုက်တွန်းကြတာပါအဲ့တော့မျက်စိထဲမှာမှန်းကြည့်လိုက်နော်အရှင်အာနန္ဒာကတတ်တော်မျက်စွာဘုရားနဲ့ဖွားဘက်တော်ဆိုတော့မျက်စွာဘုရားတောင်းတတ်တော်80ပြည့်လို့ပရိနိဗ္ဗာန်ဆံသွားပြီအဲ့တော့ရှင်အာနန္ဒာဒီချိန်မှာတတ်တော်81နှစ်ကျောင်းနေပါပြီဆံမင်းနေရာလည်းပဲတော်တော်တန်တန်ဖြူနေပါပြီအဲ့တော့ရှင်အာနန္ဒာကိုယ်တိုင်ကတကယ်မထေကြီးဖြစ်ပြီးတတ်တော်80ကျော်7နှစ်ဖြူနေပြီအဲ့တော့ပြည့်တင်တဲ့ရဟန္တာရှင်မြတ်ကြီးတွေကလည်းပဲရှင်အာနန္ဒာရဲ့ကြည်ဓာတ်တွေအများကြီးပါနိုင်တာပဲတတ်တော်80ကျော်90ကျော်တွေအများကြီးပါနိုင်တာပဲမျက်စိထဲမှာမှန်းပြီးတော့ကြည့်လိုက်အဲ့ဒီတန်ခါရင်နာတင်တဲ့နေရာဘုန်းကြီးတို့ရာဇဂြိုလ်မြို့ရောက်လို့ရှိရင်သူတို့ဖျားဘူးဂိုက်တွေကလိုက်ပို့လို့ရှိရင်အဲ့ဒီတန်ခါရင်နာတင်တဲ့နေရာဆိုတာသတ်မှတ်ထားတာရာဇဂြိုလ်မှာရှိပါသေးတယ်မျက်စိထဲမှာမှန်းကြည့်လိုက်ပေါ့အဲ့တော့ဒီလိုပြည့်တင်လိုက်တဲ့အခါရှင်အာနန္ဒာကဘလို့လျှောက်ထားတယ်ဆိုတော့မှန်လားပါဗျာတဲ့ဖျားတပည့်တော်ကအတ္တိယတတိပြောက်ကင်းမေးလျော့နေခဲ့ခြင်းကြောင့်တပည့်တော်ဟာမြတ်စွာဘုရားကိုဘယ်သိက္ခာပုဒ်ကငယ်တဲ့သိက္ခာပုဒ်ဘယ်သိက္ခာပုဒ်ကတာ၍ငယ်တဲ့သိက္ခာပုဒ်ဖြစ်ပါတယ်လဲလို့မေးနေတဲ့အတွက်တပည့်တော်ကမလျှောက်ထားခဲ့ခြင်းဖြစ်ပါတယ်စိတ်ဆိုးစေတနာဆိုးနဲ့မဟုတ်ပါဘူးလို့ဒီလိုဆိုလိုတာပါအဲ့တော့ဒါကြောင့်တပည့်တော်ကမေးနေတဲ့အတွက်မလျှောက်ထားခဲ့တာပါဒီလိုမလျှောက်ထားခဲ့ခြင်းကိုတပည့်တော်အနေနဲ့မကောင်းသောလုပ်ရဲ့လို့မယူဆပါဘူးမမြင်ပါဘူးဖေဟာတဲ့တပည့်တော်လက်ပြတန့်ပါတယ်တဲ့ဒါပေမဲ့လို့အရှင်ဘုရားတို့ပေါ်မှာတပည့်တော်အနေနဲ့ယုံကြည်တဲ့အနေနဲ့လေးစားတဲ့အနေနဲ့တပည့်တော်ဟာအဲ့ဒီလိုမလျှောက်ထားခဲ့ခြင်းကိုမကောင်းသောလုပ်ရဲ့လို့ဝန်ခံပါတယ်ပြောကြားပါတယ်တောင်းပန်ပါတယ်ရှင်ဘုရားဆိုပြီးအရှင်အာနန္ဒာသူ့လုပ်ရဲ့ဟာအပြစ်မရှိဘူးသူ့ကိုယ်သူလက်ပြတန့်ပါတယ်ဒါပေမဲ့လို့တန်ဃာတော်ရှင်မြတ်တွေကိုယိုသေးလေးစားတဲ့အနေနဲ့တပည့်တော်ဟာရှင်ဘုရားတို့အပေါ်မှာယိုသေးလေးစားတဲ့အတွက်ဒီလိုမလျှောက်ထားမမေးမြန်းခဲ့ခြင်းကိုတပည့်တော်ကမကောင်းသောလုပ်ရက်လို့ဝန်ခံပါတယ်ပြောကြားပါတယ်တောင်းပန်ပါတယ်ဖေဟာဆိုတော့လျှောက်ထားကြလိုက်တယ်အဲ့တော့ရှင်အာနန္ဒာရဲ့စိတ်တက်ကိုကြည့်နော်တကယ်ဆိုရင်ရှင်အာနန္ဒာကသူမမှားဘူးသူကသူလက်ပြတန့်တယ်မှားတယ်လို့လည်းပဲဘယ်တော့မှမမြင်ခဲ့ဘူးဒါပေမဲ့တန်ဃာတော်ပေါ်မှာလေးစားတဲ့အနေနဲ့သူကဝန်ချတောင်းပန်ကြော့ပြီးတော့ပြောကြားသွားတယ်တဲ့ ဒါဘုန်းကြီးတို့မဟုတ်မခံစိတ်တက်လားဒါမှမဟုတ်မဟုတ်တာကိုခံနိုင်တဲ့စိတ်တက်လားဒါလေးကိုဘုန်းကြီးတို့စဉ်းစားကြည့်သေးခြင်းနဲ့အဲ့တော့အများစုကမဟုတ်မခံစိတ်တက်ပိုင်းရှင်တွေအရှင်အာနန္ဒာစတဲ့သူတော်ကောင်းတွေကမဟုတ်တာကိုခံနိုင်တယ်ဒါကြီးမဲ့အကြောင်းအကျိုးလေးနဲ့တော့ပြောသေးတယ်သတိထားကြည့်နော်သူအကြောင်းအကျိုးလေးနဲ့သူ့မှာပြစ်မရှိတဲ့အကြောင်းရှောက်ထားတယ်ပြီးမှတောင်းမှန်ဝန်ချကြောလိုက်တယ်အဲ့တော့မဟုတ်တာကိုခံနိုင်တဲ့အရှင်အာနန္ဒာတို့ခုဘယ်မှာရောက်နေသလဲရတမရတဖို့နဲ့နိဗ္ဗာန်ကိုမျက်မှောက်ပြုပြီးတော့နိဗ္ဗာန်ချမ်းသာကိုခံစားသွားကြပါပြီ။မဟုတ်မခံစိတ်တဲ့ရှိတဲ့ဘုန်းကြီးတို့တွေယနေ့တရားနာတဲ့တရားတော်မတွေဘလို့နေကြတယ်။တန်ត្រာထဲမှာတုံရင်တုံရင်ကျင်လည်နေကြတယ်တဲ့။ဒါကြောင့်မဟုတ်မခံစိတ်တဲ့ပိုင်းရှင်တွေကတန်ត្រာထဲမှာခုချိန်ထိမျောနေကြတယ်။မဟုတ်တာကိုခံနိုင်တဲ့သူတော်ကောင်းတွေကတော့နိဗ္ဗာန်ကိုမျက်မှောက်ပြုသွားကြပြီ။ဒါလေးကိုဘုန်းကြီးကသင်ခန်းစာယူစေခြင်းတဲ့။ဒါကြောင့်ရှင်အနန္ဒာမဟုတ်တာခံနေဆိုပေမဲ့လို့ခေါင်းငုံပြီးတော့ပြောသမျှခံသလားမဟုတ်ပါဘူးအကြောင်းအကျိုးလေးနဲ့ဖြေရှင်းပါတယ်ပြီးမှအားလုံးကိုကျေနပ်အောင်တောင်းပန်သွားခဲ့ပါတယ်အဲ့တော့ဒီနေရာမှာခွန်ကြီးတို့တခုပြောချင်သေးတယ်သာသနာ့ကွယ်ကြောင်းတရား၅ပါးဆိုတာသာသနာ့ကွယ်ကြောင်းများစွာတည်းကကိမိလတုတ်တယ်မှာ၅ပါးဟောထားတယ်ဒီ၅ပါးဘာလဲဆိုတော့ဘိက္ခုဆိုတဲ့ယဟန်သာမဏေတွေဘိက္ခုနီဆိုတဲ့ဘိက္ခုနီသီလရှင်တွေပေါ့တဂရကမဥပဒကဥပတိကမလို့ခေါ်တဲ့ဗုဒ္ဓဘာသာဝင်တဂရကမဒီဒီပရိသတ်၄ပါးကနံပါတ်၁မြတ်စွာဘုရားအပေါ်မှာယူတည်လေးစားမှုမရှိရင်သာသနာကွယ်မယ်။နံပါတ်၂တရားတော်အပေါ်မှာယူတည်လေးစားမှုမရှိရင်သာသနာကွယ်မယ်။နံပါတ်၃သံဃာတော်ရှင်မြတ်တွေအပေါ်မှာယူတည်လေးစားမှုမရှိရင်သာသနာကွယ်မယ်။နံပါတ်၄တိက္ခာတုံမှာတိရသမารိပညာအပေါ်မှာယူတည်လေးစားမှုမရှိဘူးဖြစ်ဖြစ်ခြင်းနဲ့စိတ်အားနည်းလာရင်သာသနာကွယ်မယ်ဒါလည်းပဲတစ်ချက်ဆိုလိုတာဘာလဲဆိုတော့ယဟန်နေသီလရှင်တွေလည်းပဲဘုံကြီးဖို့နာမည်ကြီးဖို့ယာရုရှိတဲ့လူတွေနဲ့တီးဖို့ကိုလိုလူချင်းအောင်တန်းချင်းအောင်တကားတကမနဲ့ရောဝင်ပေါင်းသီလတွေရရော့တမာရီစိတ်သက်တွေရနိုင်ကြဒီလိုဖြစ်နေတာဟုတ်ပဲခွဲခြားပြီးတော့ကောင်းမှန်မကောင်းမှန်မသိတော့ပညာတရားတွေရနိုင်ကြပညာသီလတမာရီပညာနိုင်ကြပြီးတော့ပစ္စည်းလေးပါပေါ်များဖို့နာမည်ကျော်ဖို့အတွက်တကားတကမတွေကိုးကွယ်များဖို့အတွက်တန်ဃာတွေသီလရှင်တွေကြိုးစားရင်သာသနာကွယ်မယ်တဲ့နောက်တခါလူတွေအတွက်ကြတော့လူတွေလည်းပဲဒီတိုင်းပဲဟာငါချမ်းသာဖို့ငါမိသားစုချမ်းသာဖို့ငါယာသူမြဲဖို့ဒီစိတ်ထားတွေနဲ့သီလတွေကိုကျင့်တရားတွေထဲ့မတွက်တော့တမာရီတရားစိတ်သက်တွေနိုင်ကြလိုက်တာကိုချမ်းသာဖို့ပဲအဓိကလုပ်နေကြတယ်ဒီလိုလုပ်နေတာကိုကောင်းတယ်မကောင်းဘူးကိုတောင်းမှခွဲခြားမသိဘူးဆိုတော့ပညာတရားတွေကနိုင်ကြလို့အဲ့တော့လူတက္ကရာကမတွေလည်းပဲသီလသမารီပညာပေါ်မှာရေမထချမ်းသာဖို့ကြီးပွားဖို့ဒီပေါ်မှာပဲလုပ်နေသာသနာကွယ်မယ်တဲ့ဒါကြောင့်နံပါတ်၄တိက္ခာသုံးပါးကိုလေးစားမှုမရှိရင်သာသနာကွယ်မယ်နံပါတ်၅အချင်းချင်းဂုံတုဂုံပြိုင်နေများတယ်ယဟန်ချင်းချင်းလည်းပဲမတည်ဘူးအမှုတွေဖြစ်တယ်တဦးနဲ့တဦးပြပြောတယ်ဓမ္မဂတိကစာတင်တိုက်ဘုန်းကြီးပြပြောစာတင်တိုက်ဘုန်းကြီးရဲ့ဓမ္မဂတိကတရားဟောပြတဲ့ဘုန်းကြီးတွေပြပြောလူတကာတကမတွေလည်းပဲအဖွဲ့အစည်းချင်းချင်းမတည့်အပြိုင်ဆိုင်နေများရင်သာသနာကွယ်မယ်တဲ့ဒါမြတ်စွာဘုရားဟောကြားခဲ့တယ်အဲ့တော့ရှင်အနန္ဒာရဲ့လौရက်ကိုသုံးသပ်ကြည့်လိုက်အရှင်အနန္ဒာရဲ့လौရက်ကသူမှန်မှန်သိတယ်မမှားဘူးဆိုတာသူသိတယ်ဒါပေမဲ့လို့သူဟာဝန်ချတောင်းမှန်ကြောလိုက်တယ်အဲ့တော့ကြောလိုက်တော့ဘာဖြစ်သွားတယ်တန်ဃာတွေဟာတကယ်လို့များမကြောဘူးမတောင်းမှန်ဘူးဆိုရင်ပုထုဇဉ်တွေကရှင်အာနန္ဒာမှန်နေတဲ့ပုထုဇဉ်တွေကရှင်အာနန္ဒာဘက်ကလိုက်ကြတယ်။ယန္တာရှင်မြတ်ကြီးတွေကမှန်ကန်တယ်လို့ယူဆတဲ့ပုထုဇဉ်တွေကလည်းယန္တာရှင်မြတ်တွေဘက်ကလိုက်ကြတယ်။ဒီတော့တန်ဃာတင်ကွဲမယ်။တန်ဃာတင်ကွဲပြီဆိုရင်သာသနာမကြခင်ကွယ်တော့တာပဲ။အဲ့တော့ဘုန်းကြီးတို့မြတ်စွာဘုရားကတမက္ကန္တတပောသူခေါ်လို့ဟောခဲ့တယ်။ညီညွတ်တာချမ်းသာကြောင်းအကျင့်ပါတဲ့။တန်ဃာဖွဲလို့ရှိရင်တန်ဃာတိတ္တအာဘက်တင့်စေဆိုပြီးမြတ်စွာဘုရားဝိနိသိက္ခာပုမှာလည်းကြီးလေးတဲ့အာဘက်တွေပညတ်ခဲ့ပါတယ်။အဲ့တော့ဘုန်းကြီးတို့ရှင်အာနန္ဒာဟာတောင်းမှန်လိုက်တဲ့အတွက်မြတ်စွာဘုရားကိုလည်းလေးစားပြီးသားဖြစ်သွားတယ်မြတ်စွာဘုရားကညီညွတ်စေခြင်းနဲ့ရှင်အာနန္ဒာကတောင်းမှန်လိုက်တဲ့အတွက်တန်ခါညီညွတ်သွားတယ်ဒီတော့မြတ်စွာဘုရားကိုလေးစားပြီးသားပူဇော်ပြီးသားဖြစ်သွားတယ်မြတ်စွာဘုရားကတမက္ကန္တတပောသူကိုညီညွတ်တာချမ်းသာကြောင်းအကျင့်လို့ဟောခဲ့ဒီတရားကိုလည်းပဲရှင်အာနန္ဒာဥထရွယ်ပန်းစင်လိုက်တဲ့အတွက်တရားတော်ကိုလည်းလေးစားပြီးသားဖြစ်တယ်အဲ့တော့တန်ခါတော်ရှင်မြတ်တွေကိုလည်းလေးစားတဲ့အနေနဲ့အပြစ်မရှိပေမဲ့ဝန်ချတောင်းမှန်လိုက်တယ်အချင်းချင်းလုပ်ဖို့ကံပတ်ဒီပေါ်မှာလည်းပဲတောင်းမှန်လိုက်တယ်စိတ်ထားတွေမြင့်လာတော့သီလတမာတိပညာသိက္ခာသုံးပါးကိုလည်းလေးစားပြီးသားဖြစ်တော့အရှင်အာနန္ဒာရဲ့မဟုတ်တာကိုခံနိုင်တဲ့စိတ်တက်ဟာသာသနာရှည်ကြောင်းဖြစ်သွားတယ်ယရဏသုံးပါး သိခါသုံးမအချင်းချင်းပေါ်မှာယူတည်လေးစားတဲ့အတွက်သာသနာကြီးရှင်နေတာရှင်အနန္ဒာလို့လူစိတ်ထားရှိတဲ့တန်ဃာတော်ရှင်မြတ်တွေကြောင့်ဆိုတာကောက်ချက်ချလို့ရသွားပါတယ်တကယ်လို့မြတ်ရှင်အနန္ဒာမတောင်းမှန်ခဲ့ဘူးဆိုလို့ရှိရင်တန်ဃာတွေတင်ကွဲပြီးသာသနာတော်ကြီးဟာဘုရားရှင်ပြိဋိနိဗ္ဗာန်ဆံပြီးလို့လာပိုင်းရှိတဲ့စိတ်စိတ်မှမှကွဲပြီးတော့သာသနာကွဲသွားနိုင်တယ်တဲ့ဒါကြောင့်ရှင်အနန္ဒာရဲ့လောက်ရဟာမဟုတ်တာကိုခံနိုင်တဲ့စိတ်တည်းတစ်ခုတည်းနဲ့သာသနာတော်ကြီးဘလောက်အတွန်းရှည်သွားတယ်လေဒါလေးကဘုန်းကြီးတို့အင်မတန်မှတ်သားစရာကောင်းတယ်ပေါ့အဲ့တော့ဒါကိုပဲဘုန်းကြီးကနေပြီးတော့မဟုတ်တာကိုခံနိုင်ရတယ်ဆိုတဲ့ကောင်းစီနဲ့ရှင်အနန္ဒာရဲ့အကြောင်းလေးကိုတင်ပြတဲ့အခါသူတော်ကောင်းတွေကဘလို့ဝါဒမျိုးရှိပါတယ်လေဆိုတော့ဒကမတွေကိုကိုယ်တိုင်သုံးသက်စေခြင်းပါတယ်ကိုယ်တိုင်သုံးသက်ပြီးတော့ကိုယ်တိုင်ပဲလမ်းစဉ်တွေကိုမဟုတ်မခံဝါဒကမှန်တယ်လားမဟုတ်တာကိုခံနိုင်တဲ့ဝါဒကမှန်သလားဆိုတာကိုယ်တိုင်ကြွေးချယ်စေခြင်းလို့ဟောပေးခြင်းဖြစ်ပါတယ်။နောက်နံပါတ်2ချက်ကဘာလဲဆိုတော့ခုတ်ကိုမရှင်းနှုတ်ကိုနင်းတဲ့နှုတ်ကိုနင်းဆိုတာနှုတ်ဆိုတာမြတ်စွာဘုရားရဲ့မိုးရေကန်တင်ကန်ရေသနုတ်တင်ကန်ဒီတင်ကန်ကိုရှင်အနန္ဒာခါတပါးမှာတော့မြတ်စွာဘုရားကဝမ်းယောဂါဖြစ်နေတယ်။အရှင်အနန္ဒာကဘေးကနေပြီးတော့ကင်ပေးတဲ့ရဟန်းတော်အဖို့မရှိတော့မြတ်စွာဘုရားရဲ့မိုးရေကန်တင်ကန်ကိုခြေထောက်နဲ့နင်းပြီးတော့ချုပ်ခဲ့တယ်ပေါ့ဒါကိုရည်ရွယ်ပြီးတော့နှုတ်ကိုနင်းတယ်ဒါနဲ့ပတ်သက်လို့လေရဟန္တာရှင်မြတ်တွေကအရှင်အနန္ဒာကိုပြစ်တင်ကြတယ်ငါရှင်အနန္ဒာတဲ့တင်ကမြတ်စွာဘုရားရှင်ရဲ့မိုးရေကန်တင်ကန်ရေသနုတ်တော်တင်ကန်ကိုခြေထောက်နဲ့နင်းပြီးတော့တင်ဟာချုပ်ခဲ့တယ်ဒီလိုချုပ်ခဲ့ခြင်းကငါရှင်ရဲ့မကောင်းသောလုပ်ရဖြစ်တယ်ဒီလိုချုပ်ခဲ့ခြင်းကိုငါရှင်ရဲ့မကောင်းသောလုပ်ရပါလို့ဝန်ချပါတောင်းပန်ပါပြောကြပါငါရှင်ဆိုပြီးတော့ရဟန္တာရှင်မြတ်ကြီးတွေဟာဒုတိယအချက်အနေနဲ့ဝန်ချတောင်းပန်ခိုင်းကြတယ်အပြစ်တင်ကြတယ်ပေါ့အဲ့တော့ရှင်အနန္ဒာလည်းပြန်လျှောက်တယ်မှန်လားပါဗျာတဲ့ဖရာတပည့်တော်ဟာဖရာရှင်ရဲ့မိုးရေကန်တင်ကန်ရေသနုတ်တော်တင်ကန်ကိုနင်း၍ချုပ်ခဲ့တာဟာအကာရဝမယိုသေးမလေးစားတဲ့စိတ်နဲ့လုပ်ခဲ့တာမဟုတ်ပါဘူးတဲ့အဲ့တော့တကယ်တော့ရှင်အနန္ဒာကင်ပေးမဲ့ယဟန်ဖို့မရှိလို့တပါးတည်းဖြစ်နေတဲ့အတွက်ဘုန်းကြီးတို့ခြေထောက်နဲ့နင်းပြီးတော့ချုပ်ခဲ့တာပါဒါကြောင့်ဘုရားတပည့်တော်ကယူသေးလေးစားမှုကင်းပြီးတော့လုတ်ခဲ့တာမဟုတ်ပါဘူး။ဒါကြောင့်တပည့်တော်ဟာဒီလိုချုပ်ခဲ့ခြင်းကိုမကောင်းသောလုပ်ရက်လို့မမြင်ပါဘူးတဲ့။ဒါပေမဲ့ရှင်ဘုရားတို့ကမှယုံကြည်တဲ့အတွက်၊ကြည်ညိုတဲ့အတွက်၊လေးစားတဲ့အတွက်တပည့်တော်ကဒီလိုခြေထောက်နဲ့နင်းပြီးတော့ရေသနုတ်တော်တင်ကန်းကိုချုပ်ခဲ့ခြင်းကိုမကောင်းသောလုပ်ရက်လို့ဘုရားတပည့်တော်ဟာဝန်ချပါတယ်၊တောင်းပန်ပါတယ်၊ပြောကြားပါတယ်ဘုရားဆိုပြီးဒုတိယချက်အနေနဲ့ရှင်အနန္ဒာတောင်းပန်ခဲ့ပါတယ်။ဒါနဲ့ဆက်ပြီးတော့ဘုန်းကြီးကညဆက်ကြဆရာတော်မကြာဟိုးတုန်းကဘုန်းကြီးတို့ရောက်ခါစားတော့တန်ဃာတွေကိုဒကာတော်မတွေကိုဆုံမခဲ့တဲ့ဇာကားလေးတစ်ခုကိုဘုန်းကြီးကဓမ္မလက်ဆောင်ပေးလိုက်အောင်မယ်အဲ့တော့ဆရာတော်ကဘုန်းကြီးတို့ဆရာတော်ပြောတဲ့ဆုံမကဘုန်းကြီးတို့ကြားဘူးတာကတော့ညောင်တုံးမျိုးရွှေရင်သာစံကြောင်းဆရာတော်ရဲ့ဆုံမလို့ဒါမျိုးလဲကြားဘူးတယ်ပေါ့ကဲဒါလေးကိုဘုန်းကြီးကရှေ့ရဆိုပေးမယ်အလုံးလက်အုပ်ချီပြီးတော့လိုက်ဆိုလိုက်မဟုတ်မခံခွန်တုံပြန်မှန်တော်လဲရှုံလူကြီးမုံဤမဟုတ်မခံခွန်တုံပြန်မှန်တော်လဲရှုံလူကြီးမုံဤ
အဲ့တော့ဒီဆုံးမလေးရဲ့တိတ်ပြီးတော့ကောင်းတယ်ဘုန်းကြီးဥပမာလေးတစ်ခုနဲ့ပြောပြပေးမယ်ဘုန်းကြီးတို့ကြောင်းတိုက်တိုက်အိမ်တိမ်မိသားစုတစ်ခုမှာပေါ့မိသားစုတစ်ခုမှလည်းပဲตาကြီးသမီးကြီးစသည်ဖြင့်ตาလည်းသမီးလည်းစသည်ဖြင့်အိမ်တော်ကိုဥဆောင်နေတဲ့ตาသမီးတွေရှိတတ်တယ်တိမ်လုံးကိုမိဘအစမောင်နှမတွေအတွက်အနစ်နာခံတယ်ကိုယ်တိုင်နဲ့နာခံပြီးတော့ကြောင်းထားပေးတယ်ကိုယ်တိုင်နဲ့နာခံပြီးတော့စီးပွားရေးရှာပေးတယ်ကိုယ်တိုင်ကတော့လုပ်တယ်ပိုလုပ်တယ်အခွင့်အရေးကြတော့မောင်နှမမိသားစုအတွက်မိဘတွေအတွက်သူကလုပ်ပေးတယ်ဒီလိုตาသမီးတွေရှိတတ်တယ်ကျောင်းတိုက်တိုက်မှာလည်းပဲဒီလိုပဲတပည့်ကြီးတွေရှိတတ်တယ်။သူကဥဆောင်လုပ်တဲ့နင်နာခံတယ်။ဒါမျိုးတွေရှိတတ်တာပေါ့။အဲ့တော့တခါတော့ဘုန်းကြီးတို့ဘလို့ဖြစ်တတ်တယ်ဆိုတော့တခါတည်းရန်ပုထုဇဉ်ဆိုတော့မှားတတ်တဲ့တတဝါတွေပဲ။မှားတတ်လို့ပဲဘုန်းကြီးတို့စာရေးဆရာတယောက်ပြောတယ်လို့ပဲခဲတယ်မှာခဲပြက်လေးတွေထားရတာလူရဲ့မှားတတ်တဲ့သဘောကြောင့်ပဲ။အဲ့တော့မိဘတွေဆရာသမားတွေတခါတည်းရန်မှာခြားသောသားသမီးတွေခြားသောတပည့်တွေကစကားပြောပြီးတော့ဆွဲတဲ့အတွက်တကယ်မှန်ကန်တဲ့သာသမီလှုပ်ရွေးနေတဲ့သာသမီပုံပါပြစ်မြင်ပြီးတော့အပြစ်တင်တတ်ကြတယ်တဲ့မင်းကဘာဖြစ်တယ်မင်းကစိတ်ထားဘလို့စသည်ဖြင့်အခြားသောသာသမီတွေခြားသောတပည့်တွေကနေပြီးတော့ဂုံးတိုက်စကားပြောလိုက်တဲ့အတွက်အထင်လွဲပြီးတော့မိဘတွေဆရာသမားတွေကမှန်ကန်နေတဲ့သာသမီတပည့်ကိုတခါတည်းရန် ဆူကြတယ်ပူကြတယ်ဆုံးမတတ်ကြတယ်အပြစ်တင်တတ်ကြတယ်ဒါသဘာဝတရားဒါกินလို့လို့မရပါဘူးအဲ့ဒီအခါမှာဘုန်းကြီးတို့ဒီမှန်ကန်တဲ့သာသမိတပည့်တွေကမဟုတ်မခံစိတ်တဲ့မွေးပြီးတော့ငါကလည်းလှုပ်ကြွေးရသေးတယ်လုပ်ငန်းကိုငါလည်းပို့လို့ရသေးတယ်သူတို့အတွက်ငါကလှုပ်ပေးရတယ်ငါပေါ်မှာအပြစ်တင်ရလေချင်းငါမှန်ရသားနဲ့ငါပေါ်မှာပြောရလေချင်းဆိုပြီးမဟုတ်မခံစိတ်တဲ့တွေမွေးပြီးတော့မိဘတွေဆရာသမားတွေကိုပြန်ပြောမယ်ပြန်អော်မယ်ခင်ဗျားတို့ကကြွေလှုပ်ကြွေးတော့ကျုပ်ကလှုပ်ကြွေးရတယ်ခင်ဗျားတို့ယုံတော့ခင်ဗျားတို့ကခင်ဗျားတို့သာသမိခင်ဗျားတို့ရဲ့တပည့်တွေကိုယုံကြတယ်ဘာညာနဲ့မိဘတွေကိုပြန်ပြောမယ်ဆရာသမားတွေကိုကျေးဇူးရှင်တွေကိုပြန်ပြောမယ်ဒီနေရာမှာစဉ်းစားကြည့်လိုက်ပြန်ပြောပြီဆိုကြတဲ့ကဘုန်းကြီးတို့ဝစီကံအကုသိုလ်တွေဖြစ်ပြီတဲ့ကိုကမှန်လဲမှန်နေတယ်လှုပ်လဲလှုပ်ကြွေးရသေးတယ်ပြန်ပြီးတော့မဟုတ်မခံစိတ်တဲ့အကြောင်းအကျိုးလေးနဲ့ဖြေရှင်းတာမဟုတ်ဘူးနော်အကြောင်းအကျိုးနဲ့ဖြေရှင်းရင်ပြဿနာဆိုတာသူ့အတူပြီးသွားနိုင်တယ်ခုတော့အကြောင်းအကျိုးနဲ့မဖြေရှင်းဘဲနဲ့ပြန်ပြီးတော့អော်လိုက်တဲ့အတွက်ဝစီကံအကုသိုလ်တွေဖြစ်သွားတယ်အဲ့ဒီအကုသိုလ်ဖြစ်တာတည်ရင်ဒီသာသမိအတွက်မှန်တော်လဲရှုံးလူကြီးမုံဤတဲ့အကုသိုလ်တရားတွေဖြစ်သွားတာကိုယ့်သူ့အတွက်တိတ်ပြီးတော့ရှုံးသွားတာပဲနောက်ပြီးတော့တကယ်လို့မိဘတွေဆရာသမားတွေကျေးဇူးရှင်တွေကိုပြောလိုက်တဲ့စကားကြောင့်မျက်ရည်ကြီးငယ်ကြမယ်စိတ်ဆင်းရဲသွားမယ်အဲ့ဒီစိတ်ဆင်းရဲမှုတွေဟာကိုယ့်ကြောင့်ဖြစ်သွားတဲ့အတွက်ကိုယ့်မှာသူတို့စိတ်ဆင်းရဲမှုဖြစ်တဲ့လောက်အကုသိုလ်တွေတိုးသွားတယ်တဲ့ဒါကြောင့်မဟုတ်မခံခွန်တုံပြန်မှန်တော်လဲရှုံးလူကြီးမုံဤတဲ့ကိုယ့်မှာအကုသိုလ်တွေအတုံးလိုက်တက်လိုက်ဖြစ်သွားတာမှန်ရသားနဲ့ဖြစ်သွားတဲ့အတွက်တိတ်ပြီးတော့ရှုံးပါတယ်တဲ့အကုသိုလ်တွေဖြစ်တယ်။နောက်ပြီးတော့လူကြီးမုန်းဤတဲ့ကိုကမဟုတ်မခံပြောတတ်တော့ကို့အပေါ်မှာဆုံးမမဲ့စကားတွေဟာဆရာမိဘတွေကတွန့်သွားတယ်သူ့သွားမပြောနဲ့လူကြားတဲ့ကို့ပြန်អော်လိုက်လို့အရှက်ကွဲသွားအောင်မေဒါမျိုးတွေနဲ့ကြောက်ပြီးတော့မေတ္တာတရားတွေကျင်းသွားတတ်တယ်။ဒါကြောင့်မို့ဒါတွေကမကောင်းဘူးတဲ့ကဲတစ်ခေါက်ပြန်ဆိုကြည့်မဟုတ်မခံခွန်တုံပြန်မှန်တော်လဲရှုံးလူကြီးမုံဤမဟုတ်မခံခွန်တုံပြန်မှန်တော်လဲရှုံးလူကြီးမုံဤဒါကြောင့်မို့ဒါမျိုးတွေဟာမကောင်းပါဘူးအဲ့တော့ဘယ်လိုလုပ်ရမလဲငုံခံမှလားမဟုတ်ပါဘူးအကြောင်းအကျိုးလေးတဲ့ဒါကြောင့်ကျွန်တော်ဒီလိုစိတ်ထားနဲ့လောက်တာပါဒါအထင်လွဲတာတသက်ဖြစ်ပါတယ်ဘယ်လိုနည်းနဲ့ဖြစ်ရှင်းလို့ရပါတယ်စသည်ဖြင့်အကြောင်းကျိုးလေးနဲ့ပြောလို့ရှိရင်ကိုယ်တိုင်လည်းပဲဝစီကံအကုသိုလ်တွေမဖြစ်တော့ကိုမိဘလည်းပဲမျက်ရည်ကြီးငယ်မကျကိုကျေးဇူးရှင်ဆရာသမားတွေလည်းပဲစိတ်ဆင်းရဲမှုမရှိတော့ကိုမှအကုသိုလ်မဖြစ်တော့ဒါကြောင့်မို့မှန်ပေမဲ့လို့တခါတည်းရင်ရှုံးတတ်ပါတယ်တဲ့အကြီးကြီးကျေးဇူးရှင်တွေနဲ့ပြောရတာဒါကြောင့်မဟုတ်မခံဝါဒဒေါသနဲ့တုံ့ပြန်တဲ့ဝါဒအာဃာတနဲ့တုံ့ပြန်တဲ့ဝါဒဟာအရှင်အာနန္ဒာစတဲ့သူတော်ကောင်းကြီးတွေရဲ့ဝါဒမဟုတ်ဘူးဆိုတာဒါဘုန်းကြီးကသိစေခြင်းလို့ဟောပေးတာပါဒါကဒုတိယချက်အဲ့တော့ခုတ်ကိုမရှင်းနှုတ်ကိုနင်းရှိခြင်းရိပ်မမြင်တဲ့ရှိခြင်းဆိုတာရှစ်ခိုးတာနဲ့ပတ်သက်ပြီးအပြစ်တင်တာအဲ့တော့ရှင်အနန္ဒာအခါတစ်ပါးမှာတော့ဘုန်းကြီးတို့ဘုရားရှင်ပရိနိဗ္ဗာန်ဆံတဲ့အခါမှာဘုရားရှင်ရဲ့လောင်းတော်ကိုရှစ်ခိုးပူဇော်စေတဲ့အခါမှာရှင်အနန္ဒာကအမျိုးသမီးပြိတ္တမာတုဃာမတွေကိုပထမဆုံးရှစ်ခိုးပူဇော်ဖို့အခွင့်ပေးလိုက်ပါတယ်အဲ့တော့အမျိုးသမီးတွေဆိုတော့ငိုတာထုံးစံတယ်အဲ့တော့မျိုးသမီးတွေရဲ့ပထမဆုံးရှစ်ခိုးပူဇော်တဲ့အခါဘုရားရှင်ရဲ့လောင်းတော်နန်းလေးမှာငိုကြယိုကြဆိုတော့ဘုရားရှင်ရဲ့လောင်းတော်မှာမျက်ရည်တွေပေးကြံကုန်တယ်ဒါနဲ့ပတ်သက်ပြီးတော့ရဟန္တာရှင်မြတ်ကြီးတဲ့ငါရှင်အာနန္ဒာတဲ့တင်ကဘုရားရှင်ရဲ့လောင်းတော်ကိုရှစ်ခိုးပူဇော်စေတဲ့အခါမှာမျိုးသမီးတွေကိုပထမဆုံးရှစ်ခိုးစေခဲ့တယ်ဒီတော့မျိုးသမီးတွေငိုယိုတဲ့မျိုးသမီးတွေရဲ့မျက်ရည်ဟာဘုရားရှင်ရဲ့လောင်းတော်မှာပေးကြံကုန်တယ်တဲ့ဆွတ်ကုန်တယ်ဒီလိုပထမဆုံးမျိုးသမီးတွေကိုခွင့်ရေးပေးတဲ့အနေနဲ့ရှစ်ခိုးစီခဲ့ခြင်းဟာငါရှင်ရဲ့မကောင်းသောလှုပ်ရက်ဖြစ်တယ်။ဒီလှုပ်ရက်ကိုငါရှင်ရဲ့မကောင်းသောလှုပ်ရက်ပါလို့ဝန်ချပါတောင်းပန်ပါပြောကြပါငါရှင်ဆိုပြီးတော့အရှင်အနန္ဒာကိုတတိယမြောက်အပြစ်တင်ရတယ်တောင်းပန်ဝန်ချခိုင်းရတယ်။အဲ့တော့ရှင်အနန္ဒာလည်းပဲအကြောင်းကျိုးလေးနဲ့ပြန်ပြီးတော့လျှောက်တယ်မှန်လားပါဗျာတဲ့မာယီမာတန်ဝိကာလေးအဟေတုံတဲ့ဘုရားတပည့်တော်မျိုးသမီးတွေကိုပထမဆုံးရှစ်ခိုးပူဇော်စေခဲ့ခြင်းဟာဒီမျိုးသမီးတွေရဲ့အတွက်ပြန်တဲ့အခါမှာညံ့တဲ့တကောင်အချိန်မဲ့အခါမဲ့မဖြစ်ပါစေနဲ့ဆိုပြီးတော့ရိုးသားတဲ့စိတ်ထားနဲ့တပည့်တော်ဟာဒီလိုပထမဆုံးရှစ်ခိုးပူဇော်ဖို့စီစဉ်ခဲ့တာပါဒါရှင်အာနန္ဒာရဲ့စေတနာဘုရားတို့မြတ်စွာဘုရားကကုသနာယုံအင်ဂျင်တော်မှာပြိဋိနိဗ္ဗာန်ဆန့်တယ်တကယ်လို့မျိုးသမီးတွေဟာဘုရားတို့စဉ်းစားကြည့်လိုက်နော်တဘာဝလေး နောက်ကြမှရှ िख ူပူဇော်ခွင့်ရတယ်ဆိုရင်ကိုကြောင်းကိုအိမ်ကိုပြန်တဲ့အခါတော်ကြီးတွေကဖြတ်ပြန်ရမယ်ဒီအခါမှညင်းတဲ့တကောင်ရောက်တဲ့အခါအမှုသမားတွေအယူသမားတွေရှိမဲတခိုးသမားတွေနဲ့တွေ့နိုင်တယ်ဒီတော့အန္တရာယ်များတယ်အရှင်အနန္ဒာအဲ့ဒီလိုအန္တရာယ်များမှဆိုတဲ့မျိုးသမီးတွေဟာညင်းတဲ့တကောင်မဖြစ်ပါစေနဲ့မပြန်နိုင်ကြပါစေနဲ့စောစောစီးစီးပြန်ကြပါစေဆိုပြီးတော့စိတ်ကောင်းစေနာထားပြီးတော့ရိုးသားတဲ့စိတ်နဲ့အရှင်အနန္ဒာစီစဉ်ခဲ့တာပါဒါကြောင့်တပည့်တော်ဟာတဲ့မျိုးသမီးတွေအတွက်ညနေတကောင်အချိန်မဲ့ခါမဲ့မဖြစ်ပါစေနဲ့ဆိုတဲ့စိတ်ထားနဲ့ရှ िख ုပူဇော်စီခဲ့ခြင်းဖြစ်ပါတယ်။ဒါကြောင့်မို့ဒီလိုမာတုကာမှာမျိုးသမီးတွေကိုပထမဆုံးရှ िख ုပူဇော်စီခဲ့ခြင်းကိုတပည့်တော်အနေနဲ့မကောင်းသောလုပ်ရဲ့လို့မမြင်ပါဘူး။ဒါကြောင့်ဒီလိုရှ िख ုပူဇော်စီခဲ့ခြင်းကိုမကောင်းသောလုပ်ရဲ့လို့မမြင်တဲ့အတွက်တပည့်တော်ဟာမမြင်ပါဘူး။ဒါပေမဲ့လို့တဲ့ရှင်ဖျားတို့ပေါ်မှာယိုသေးတဲ့အနေနဲ့ယုံကြည်လေးစားတဲ့အနေနဲ့တပည့်တော်ကဒီလုပ်ရဲ့ကိုမကောင်းသောလုပ်ရဲ့လို့ဝန်ချပါတယ်တောင်းပန်ပါတယ်ပြောကြပါတယ်ဖေဟာဆိုပြီးတော့တတိယအချက်ကိုလည်းပဲရှင်အာနန္ဒာဟာဝန်ချတောင်းပန်ကြော်သွားပါတယ်ဒီတော့ဘာဖြစ်လဲတန်ခါတင်ပွဲမှုတွေမဖြစ်တော့မြတ်စွာဘုရားရဲ့စကားကိုနားထောင်တော့မြတ်စွာဘုရားကိုလေးစားပူဇော်ပြီးသားဖြစ်တယ်တရားတော်ကိုလည်းပူဇော်ပြီးသားဖြစ်သွားတယ်ဒီတော့ရှင်အာနန္ဒာရဲ့လုပ်ရဟာသာသနာရှေ့ချောင်းကျင့်နေကျင့်ပြီးသားဖြစ်သွားတယ်တဲ့အဲ့တော့မဟုတ်တာကိုခံနိုင်တာလေးတစ်ချက်နဲ့သာသနာတော်ကြီးဘလောက်ထိအတွန်းရှည်သွားတယ်လဲဒါလေးကိုသုံးသက်တတ်ဖို့ဘုန်းကြီးကရှင်းရှင်းသုံးသက်ပြတာပါအဲ့တော့နံပါတ်၄ချက်ကဘာလဲဆိုတော့ရှည်ခြင်းရိပ်မမြင်ရိပ်မမြင်ရိပ်အမြတ်ကိုမြတ်စွာဘုရားပြပါလေးရဲ့အရှင်အနန္ဒာကမမြင်ခဲ့ဘူးလို့ဒီလိုဆိုလိုရင်းဖြစ်ပါတယ်ဘုန်းကြီးတို့ဘုရားရှင်ပြိဋိနိဗ္ဗာန်မဆန်ခင်မှာဝေဒာလိပီမာဝံတော်စာပါလဇေရီနကောမှာဘုရားရှင်တရင်သုံးတဲ့အခိုင်မှာရှင်အာနန္ဒာကိုမိန့်တော်မူခဲ့တဲ့စကားလေးရှိတယ်။ဘာလဲဆိုတော့အာနန္ဒာတဲ့တစုံတယောက်သောပုဂ္ဂိုလ်ဟာသန္ဓဝိရိယဝိမန္တစိတ်ဓာတ်ဆိုတဲ့ဒီအဋ္ဌိပတ်၄ပါးကိုပွားများခဲ့မယ်၊ကျင့်သင်များစွာကြိုးစားအားထုတ်ခဲ့မယ်ဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဟာတဲ့အလိုရှိခဲ့လို့ရှိရင်အာယုကပတ်လုံးအာယုကတဲ့ကြိုးလို့ကြုံလုံးတဲ့ကာလပတ်လုံးတတန်းစီတတန်းစီတဲ့ကြုံလုံးပြီးတော့တည်နိုင်လူကတည်နိုင်တယ်တဲ့အနန္ဒာတဲ့ဘုရားရှင်ကိုတော်မြတ်ဟာလည်းပဲအဋ္ဌိပတ်၄ပါးကိုပွားများခဲ့တယ်ကျိန်ပန်များစွာတေးသေးချာချာကိုပွားများအားထုတ်ထားခဲ့တယ်။ဒါကြောင့်ဘုရားရှင်ကိုတော်မြတ်ဟာအလိုရှိခဲ့လို့ရှိရင်အာယုကပလုံအာယုကတဲ့ကြုံလုံးတဲ့ကာလပလုံတတန်းစီတတန်းစီတဲ့ကြုံလုံးအောင်ဘုရားရှင်ဟာတည်နေနိုင်တယ်လို့ရှင်အနန္ဒာကိုမြတ်စွာဘုရားကမင်ကြားခဲ့တယ်။အဲ့တော့ဒီနေရာမှာရှင်အနန္ဒာမြတ်စွာဘုရားမင်ကြားခဲ့တဲ့အတိုင်းမြတ်စွာဘုရားလူနဲ့ပြန်မှာတတ္တဝါတွေချမ်းသာဖို့စီဘွားလို့ငါချမ်းသာဖို့ရာအတွက်မြတ်စွာဘုရားတတ်တန်းစီအာယုကပလုံတည်နေတော်မူပါလို့လျှောက်ထားခဲ့မယ်ဆိုရင်မြတ်စွာဘုရားတတ်တော်တရားလည်းပဲနေနိုင်နေပေါ့ခုတော့ရှင်အာနန္ဒာတောင်းပန်မှုမေ့ထသွားခဲ့တဲ့အတွက်မြတ်စွာဘုရားတတ်တော်80မှာပြိဋိနိဗ္ဗာန်ဆံခဲ့ပါတယ်အရှင်အာနန္ဒာကသတိရလို့တောင်းပန်ခဲ့ရင်မြတ်စွာဘုရားအာယုကပလုံတတ်တန်းစီပလုံတည်နေတော်မူပါဗျာလို့မြန်လျှောက်ထားခဲ့မယ်ဆိုလို့ရှိရင်မြတ်စွာဘုရားတတ်တော်တရားထိနေနိုင်တယ်ခုတော်ရှင်အာနန္ဒာလျှောက်ထားဖို့မလျှောက်ထားခဲ့တဲ့အတွက်ဘုရားရှင်ကတတ်တော်ရှိစေမှာပြိဋိဘံစံသွားခဲ့ပါတယ်အဲ့တော့ဒီနေရာမှာရှင်အာနန္ဒာရှင်မြတ်ကြီးတွေကအပြစ်တင်ရတယ်ငါရှင်အာနန္ဒာတဲ့ဘုရားရှင်ကိုတော်မြတ်ကတောင်းပန်လျှောက်ထားဖို့အခွင့်အရေးပေးခြင်းဆိုတဲ့ရိတ်နှမိတ်တွေပြုနေပါလေရဲ့နဲ့တင်ကမြတ်စွာဘုရားကိုမတောင်းပန်ခဲ့ဘူးတဲ့မြတ်စွာဘုရားအာယုကပလုံတတ်တန်းစီကာလပလုံတည်နေတော်မူပါကောင်းသောစကားကိုဆိုတော်မူတဲ့မြတ်စွာဘုရားမြတ်စွာဘုရားအာယုကပလုံတတ်တန်းစီကာလပလုံတည်နေတော်မူပါဒီလိုတည်နေခြင်းဟာအာလုံသောတတ္တဝါတွေအကျိုးငါအာလုံသောတတ္တဝါတွေရဲ့စီးပွားချမ်းသာလို့ငါဖြစ်ပါတယ်လူနဲ့တည်းရဲ့အကျိုးစီးပွားလို့ငါဖြစ်ပါတယ်လို့သင်ဟာမတောင်းပန်ခဲ့ဘူးဒီလိုမတောင်းပန်ခဲ့ခြင်းဟာလည်းပဲငါရှင်ရဲ့မကောင်းသောလုပ်ရဲ့ဖြစ်တယ်ဒီလိုမကောင်းပန်ခဲ့ခြင်းကိုငါရှင်ရဲ့မကောင်းသောလုပ်ရဲ့လို့ဝန်ချပါတောင်းပန်ပါငါရှင်ဆိုပြီးတော့မိန်ကြားပါရဟန္တာရှင်မြတ်ကြီးတွေကမိန်ကြားပါတယ်အဲ့တော့ဘုန်းကြီးတို့ရှင်အာနန္ဒာမထေရမြတ်ကတတ်တော်ဟာ80ကျော်ပြီသဘင်နေရာလည်းပဲဖြူနေပြီအဲ့တော့ကြည့်နော်ရှင်အာနန္ဒာလျှောက်ထားပုံလေးကမှန်လားပါဗျာတဲ့ဖျားတပိတော်ဟာမြတ်စွာဘုရားကိုဒီလိုမတောင်းမှန်လိုက်ခြင်းဟာမနက်ကနေပြီးတော့တပိတော်ကိုပူးဝင်ပြီးတော့မနက်ကတပိတော်ရဲ့စိတ်တွေကိုလွှမ်းမိုးခဲ့လို့ပူးဝင်ခဲ့လို့တပိတော်ဟာမလျှောက်ထားမတောင်းမှန်ခဲ့ခြင်းဖြစ်ပါတယ်တဲ့အဲ့တော့မနက်ကနှောက်ရက်ထားခဲ့တဲ့အတွက်ရှင်အာနန္ဒာမတောင်းပန်ခဲ့မိတာအဲ့တော့ဒါကြောင့်တပည့်တော်ဟာဒီလိုမတောင်းပန်ခဲ့ခြင်းကိုတပည့်တော်ကမကောင်းသောလုပ်ရဲ့လို့မမြင်ပါဘူးအပိစာယတမန္တာနံတတ္တာယဒေသိမိတံဒုက္ကတံတိ အဘိဇာတို့တော်လည်းပဲအာယတမန္တာနံရှင်ဘုရားတို့အပေါ်၌တတ္တရယုံကြည်လေးစားခြင်းကြောင့်တန်ထုကတုမတောင်းမမလျှောက်ထားခဲ့ခြင်းကိုဒုက္ကတန်တိမကောင်းသောလုပ်ရဲ့ဟူ၍ဒေသိမိပြောကြားပါ၏ဒေသိမိတောင်းမန်ပါ၏ဣတိဤသို့အာယတမအာနန္ဒောရှင်အာနန္ဒကိုယ်တော်မြတ်သည်ထေရီရှင်မာဂတဗာမူရှိသောယန္နာရှင်မြတ်ကြီးတို့ကိုအဝေါစာကောင်းစွာမသွေတောင်းမန်းလျှောက်ထားခဲ့ပါပြီတရီအဲ့တော့ဘုန်းကြီးတို့ကိုယ်စိတ်ကြက်လေးနဲ့နှိုင်းရှင်ကြည့်ဖို့ပါဘုန်းကြီးတို့ရှင်အနန္ဒကိုတော်မြတ်ဟာမနက်ကနှောက်ရက်ခဲ့တဲ့အတွက်ပူဝင်ခဲ့တဲ့အတွက်စိတ်တွေလွှမ်းမိုးထားခဲ့တဲ့အတွက်မတောင်းမန်ခဲ့တာအဲ့တော့ရှင်အနန္ဒသူ့မှာအပြစ်မရှိပါဘူးအပြစ်မရှိဘူးလို့ပဲမြင်တယ်ဒါပေမဲ့လို့တဲ့တန်ဃာတော်ရှင်မြတ်တည်းဖရာတရားတန်ဃာပေါ်မှာယုတိလေးစားတဲ့အတွက်သူဟာဒီလုံရက်ကိုမကောင်းတော့လုံရက်လို့ဝန်ချပါတယ်တောင်းပန်ပါတယ်အဲ့တော့ခွန်ကြီးတို့တရားတော်မှတွေလည်းမိဘတွေနဲ့ကတ္တပ္ပစာဖြစ်တယ်ကျေးဇူးရှင်ဆရာသမားတွေနဲ့ကတ္တပ္ပစာဖြစ်တယ်ဆရာတွေမိဘတွေအထင်လွဲတဲ့အခါမှာအကြောင်းအကျိုးပြပြီးတော့ဖြည့်ရှင်ရပါမယ်ဖြည့်ရှင်ပြီးတဲ့အခါရှင်အာနန္ဒတို့ထုတ်နှလုံးမိပြီးတော့အမေတို့ဖေတို့ဆရာတို့ကျေးဇူးရှင်ပုဂ္ဂိုလ်တွေတကယ်လို့မြတ်ဒီလုံရက်ကိုတန်တရာဖြစ်ခဲ့ပါတယ်ဆိုရင်မေတို့ဖေတို့အပေါ်မှာကျွန်ုပ်ကလေးစားတဲ့အနေနဲ့တောင်းပန်ပါတယ်ဆိုရင်ဒါမေတ္တာတွေနဲ့အေးမြားပြီးတော့ဘလောက်ငြိမ်းချမ်းတဲ့မိသားစုဘလောက်ငြိမ်းချမ်းတဲ့ကြောင်းတိုက်တိုက်ဘလောက်ငြိမ်းချမ်းတဲ့နိုင်ငံဖြစ်သွားမလဲဒါလေးဟာစဉ်းစားစရာကောင်းတယ်စဉ်းစားစရာကောင်းတယ်လို့ကျင့်သုံးစရာလည်းကောင်းတယ်ဒီလိုမကျင့်သုံးခဲ့လို့ဒီရဲ့ဒီရင်ကျေးမှုတွေယနေ့ကွယ်ပနေလို့ဘုန်းကြီးတို့အိမ်တွေမှာပူလောင်မှုတွေသိပြီတော့များနေပါတယ်ပွဲပြားမှုတွေတယောက်နဲ့တယောက်ဂုံတုဂုံပြိုင်နေများနေပါတယ်အဲ့တော့ရှင်အာနန္ဒရဲ့စိတ်တက်လေးကိုမိတ္တကူးပြီးတော့နှလုံးသားထဲမှာဂိမ့်အောင်ကြိုးစားရပါမယ်အဲ့တော့ဒါနံပါတ်၄ချက်နံပါတ်၅ကဘာလဲဆိုတော့မာယဟန်ပြူတောင်ပန်မှုထေစုပြစ်တော်တင်တဲ့ယောသေးသောအတောင်ပညာ၅ပါးအာနန်ရှင်နောက်ဆုံး၅နံပါတ်၅ချက်ကမာယဟန်ပြူမာဆိုတာမာတုကာမအမျိုးသမီးတွေယဟန်ပြူဆိုတာမာယဟန်ပြုတောင်းပန်မှုဆိုတာရှင်အာနန္ဒကမျိုးသမီးတွေယဟန်ပြုခွင့်ရဖို့အတွက်တောင်းပန်ခဲ့တာဒါဝေပြစ်တင်ရတာပါအဲ့တော့ဘုန်းကြီးတို့မိတွေးတော်ဗောဓမီယာဖျားရှင်ကိုတော်မြတ်ကပိလဝနေပြည်တော်နေကြောတာယုံကြောင်းတိုက်မှာသတင်းသုံးတဲ့အချိန်မှာမိတွေးတော်ဗောဓမီယာမြတ်စွာဘုရားထံသွားပြီးတော့မျိုးသမီးတွေသာသနာပေါ်မှာဝင်ရောက်ခွင့်ရှင်ယဟန်ပြုခွင့်တောင်းခဲ့ပါတယ်အဲ့တော့မြတ်စွာဘုရားကမိတွေးတော်ဗောဓမီတောင်းတဲ့ခွင့်ရေးကို၃ချိန်တိုင်တိုင်ညင်းပေခဲ့တယ်မျိုးသမီးတွေကိုယဟန်ပြုခွင့်ဘိက္ခုနီပြုခွင့်မပေးခဲ့ပါဘူးအဲ့တော့မိတွေးတော်ဂေါတမီဟာတိတ်ပြီးတော့ဆင်းရဲတယ်စိတ်ဆင်းရဲတယ်ကိုယ်ဆင်းရဲတယ်မျက်နှာမှာမျက်ရည်တွေနဲ့ပြန်သွားခဲ့ရတယ်နောက်တကမြတ်စွာဘုရားကနေကြောတာယုံကပိလဝတ္ထုကနေပြီးတော့မဟာဝုန်တော်ဝေတာလီမဟာဝုန်တော်ကုတာကာရတာလာဆိုတဲ့ဆုလုမုန်ရှင်ထွတ်တက်တဲ့အကြောင်းမှာသတင်းသုံးတဲ့အချိန်မှာမိတွေးတော်ဂေါတမီဟာဆံပင်တွေကိုရိတ်ဖြတ်သင်္ကန်းတွေကိုဝတ်ပြီးတော့တာကီဝင်မင်းသမီးတွေနဲ့အတူမြတ်စွာဘုရားရှိတဲ့စီသွားတယ်။သွားပြီးတော့အဲ့ဒီခုမဟာဝုန်တော်ကုတာကာရတာလာရဲ့အပြင်တကားမုတ်ဘက်မှာမိတွေးတော်ဂေါတမီကထိုင်ပြီးတော့ငိုနေတယ်တဲ့။ခြေထောက်တွေကလည်းပဲလမ်းလျှောက်လာတော့ဖူးဖူးရောင်လို့နောက်ပြီးတော့ခန္ဓာကိုယ်လည်းပဲမြူတွေဖုံတွေအလိမ့်လိမ့်နဲ့မျက်နှာမှာလည်းပဲမျက်ရည်တွေနဲ့ကိုယ်ဆင်းရဲစိတ်ဆင်းရဲနဲ့တရှုံရှုံငိုနေတယ်ပေါ့။အဲ့တော့ရှင်အာနန္ဒာတွေ့တော့ဘာဖြစ်လို့ငိုတာလဲဆိုတော့ဒီလိုပါပဲခင်ဗျာသားတော်ဘုရားကမျိုးသမီးတွေကိုဘိက္ခုနီပြုခွင့်မပေးလို့ယဟန်ပြုခွင့်မပေးလို့ဒီလိုဖြစ်ရတာပါလို့ရှင်အာနန္ဒာကိုလျှောက်တော့ရှင်အာနန္ဒာခဏလေးနေပါဦးလို့ပြောပြီးတော့မြတ်စွာဘုရားထံသွားပြီးတော့အမျိုးသမီးတွေသာသနာတော်မှာဘိက္ခုနီပြုခွင့်ယဟန်ပြုခွင့်ရဖို့ရှင်အာနန္ဒာက၃ချိန်တိုင်တိုင်တောင်းပန်တယ်မြတ်စွာဘုရားလည်း၃ချိန်တိုင်တိုင်တားမြစ်ခဲ့ပါတယ်ပယ်မြစ်ခဲ့ပါတယ်အဲ့တော့မိတွေးတော်ဗောဓမီတောင်းမန္တာက3ချိန်ရှင်အာနန္ဒာတောင်းမန္တာ3ချိန်မြတ်စွာဘုရား6ချိန်လို့ပယ်ချပြစ်ခဲ့တယ်။နောက်ဆုံးရှင်အာနန္ဒာကပရိယေနဲ့လျှောက်တယ်မြတ်စွာဘုရားတဲ့အမျိုးသမီးတွေဟာသာသနာမှာဝင်ရောက်ပြီးတော့ယဟန်ပြုခဲ့လို့ရှိရင်ယဟန်ပြုပြီးတဲ့နောက်မှာသောတာပန်တက္ကရာကံအနာဂတ်ယဟန်တာမဖြစ်နိုင်ပါဘူးလားဘုရားလို့လျှောက်တော့မှမြတ်စွာဘုရားကမျိုးသမီးတွေသာသနာပေါ်မှာယဟန်ပြုပြီးတဲ့အခါမှာရှုမဲ့ပွားများလို့ရှိရင်သောတာပန်လည်းဖြစ်နိုင်တယ်တက္ကရာကံအနာဂံယဟန္တာလည်းဖြစ်နိုင်တယ်အာနန္ဒာလို့မိန့်ကြားလိုက်တယ်အဲ့တော့ရှင်အာနန္ဒာမှန်လားပါဗျာတဲ့ဒီလိုဆိုရင်ဟောဒီမဟာပဇာပတိဂေါတမီဟာမြတ်စွာဘုရားရဲ့မေတ္တာရဲ့ညီမရင်းလည်းပဲဖြစ်ပါတယ်ကျေးဇူးလည်းပဲတိတ်များပါတယ်မေတ္တာရင်းနဲ့ရွာဆန်တဲ့အခါမှာနှုတ်ကြိုတိုက်ကြွေးပြီးတော့ ဖျားရှင်ဖျားရှင်ကိုမွေးမြူစောင့်ရှောက်ခဲ့တာပါတဲ့ကျေးဇူးများပါတယ်ဒါကြောင့်သာသနာတော်မှာမျိုးသမီးတွေကိုရှင်ယံပြုခွင့်ပေးတော်မူပါဆိုပြီးရှင်အနန္ဒကပြည့်ရည်နဲ့လျှောက်လိုက်တဲ့အခါမှာမြတ်စွာဘုရားကမျိုးသမီးတွေကိုသာသနာတော်မှာဘိက္ခုနီပြုခွင့်ယံပြုခွင့်ပေးခဲ့ပါတယ်ဒါနဲ့ဆက်ပြီးတော့ယန္တာရှင်မြတ်တည်းရဲ့ငါရှင်အနန္ဒာတဲ့တင်ကဖျားရှင်ရဲ့သာသနာတော်မှာအမျိုးသမီးတွေမာတုကာမတွေရှင်ယံပြုခွင့်ရဖို့ရင်တင်ဟာကြောက်ကြဆိုင်မှုကိုပြုခဲ့တယ်စ조사ခဲ့တယ်ဒီလိုကြောက်ကြဆိုင်မှုပြုခဲ့တာ조사ခဲ့တာငါရှင်ရဲ့မကောင်းသောလုပ်ရဖြစ်တယ်သာသနာမှာမျိုးသမီးတွေယံပြုခွင့်ရဖို့ကြောက်ကြဆိုင်조사ခဲ့ခြင်းဟာလည်းပဲ조사ခဲ့ခြင်းကိုငါရှင်ဟာမကောင်းသောလုပ်ရလို့ဝန်ချပါတောင်းပန်ပါငါရှင်လို့မိန့်ကြားခဲ့ပါတယ်အဲ့တော့ယန္တာရှင်မြတ်ကြီးတွေကမျိုးသမီးတွေပေါ်မှာရှင်အနန္ဒာဟာလိုက်ရောလွန်းတယ်လို့ထင်နေပုံရပါတယ်။ဒါကြောင့်ရဟန္တာရှင်မြတ်ကြီးတွေကမိန်ကြားခဲ့တော့ရှင်အနန္ဒာကစောစောကပြောတယ်လို့မိတွေ့တော်ဂေါတမီဟာတိတ်ပြီးတော့ကျေးဇူးများလွန်းတဲ့အတွက်မြတ်စွာဘုရားကိုဘုရားရှင်ရဲ့မေတော်ရင်းနဲ့ရွာဆန်တဲ့ကငငယ်လေးရဲ့ကျွေးမွေးစောင့်ရှောက်လာတဲ့ကျေးဇူးတွေနှုတ်ကြိုတိုက်ကျွေးခဲ့တဲ့ကျေးဇူးတွေကြောင့်သူဟာမျိုးသမီးတွေသာသနာပေါ်မှာရှင်ယံပြုခွင့်ရဖို့ကြောင်းကြဆိုင်ခဲ့ရတဲ့အကြောင်းလျှောက်တယ်ဒါကြောင့်မို့ဒီလိုကြောင်းကြဆိုင်ခဲ့ခြင်းကိုတပည့်တော်အနေနဲ့တဲ့မကောင်းသောလှုပ်ရက်လို့မမြင်ပါဘူး။သာသနာတော်မှာမျိုးသမီးတွေယံပြည့်ဝင်ခွင့်ရဖို့ကြောင်းကြဆိုင်ခဲ့ကြိုးစားခဲ့ခြင်းဟာဒီလိုကြောင်းကြဆိုင်ခဲ့ခြင်းကိုရှင်ဖျားတို့ဘုံမှာယုံကြည်တဲ့အတွက်တပည့်တော်ဟာရှင်ဖျားတို့ဘုံမှာယုံကြည်တဲ့အတွက်ဒီလှုပ်ရက်ကိုမကောင်းသောလှုပ်ရက်လို့ဝန်ချပါတယ်တောင်းပန်ပါတယ်ဖျားဆိုပြီးနောက်ဆုံးချက်ကိုလည်းပဲဝန်ချတောင်းပန်သွားပါတယ်အဲ့တော့ဒီလိုစိတ်တဲ့ပိုင်ရှင်တွေကယနေ့ချိန်မှာနိဗ္ဗာန်ကိုမျက်မှောက်ပြုသွားကြပါပြီ။မဟုတ်မကန်စိတ်တဲ့ပိုင်ရှင်တွေကတော့တန်ត្រာမှာကျင်လည်နေကြတယ်တဲ့။ဒါလေးကိုသိကြခြင်းလို့ဘုန်းကြီးကယနေ့မဟုတ်တာကိုခံနိုင်ရတယ်ဆိုတဲ့တရားကိုဓမ္မဒါနတရားလက်ဆောင်ဖြင့်ပေးပါတယ်။ဒါကြောင့်အာလုံသောတရားဓမ္မတွေကဒီတရားတော်ကိုနာယူပြီးတော့အရှင်အာနန္ဒာမထေရကဲ့သို့မဟုတ်တာကိုခံနိုင်တဲ့ပုဂ္ဂိုလ်များဖြစ်အောင်ကြိုးစားနိုင်ကြပါစေ။အကြောင်းအကျိုးနဲ့ပြဿနာတရက်ကိုဖြေရှင်းနိုင်ပြီးတော့ပါရမီဖြစ်နိုင်ကြပါလေဒီနေ့နဲ့ပါရမီတွေတဖြည်းဖြည်းရင့်တန်ပြီးမဉ္ဉံဘုံဉ္ဉံဖြင့်နိဗ္ဗာန်ကိုကိုယ်စီကိုယ်ငါလှင်မြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်း